Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington myo ro VOA American tan ga ni 2016 khu ni June 22 ye Boudda bu ni nene khe season rwe go Myanmar sanaw chain mane 6 nai ga ni 9 nai thi light meter 24 32 ne 40 ru ga ni dai yai thon lin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကွန်ဂိုနိုင်ငံကဒုသမရဟောင်းကိုနိုင်ငံကရာဇဝတ်ခွင်ရုံးကဆီယာဇုမှုကျွလွန်မှုနဲ့ထောင်နှံ18နှစ်ပြစ်ဒဏ်စီရင်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ရန်ဟီလီဟာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားကဒီကနေ့မနက်အစောပိုင်းမှာပဲဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တယ်လို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချန်နယ်တူတင်ပြပေးသွားမှာခင
်ကောင်းပါပြီရှင်ဂျနီဖာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာတော့နိုင်ငံအလိုက်လူခွင့်ရေးအထူးကိုယ်စားလှယ်တွေခန့်အပ်ထားတာနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်ကဘာပြောသွားပါသလဲ
We thank the distinguished speaker for their insightful presentations and report. We in Myanmar fully recognize the importance.
ဒါကတော့မြန်မာအစိုးရကိုယ်စားလှယ်ပြောသွားတဲ့အကြောင်းအပြည့်အစုံကိုသတင်းစီစဉ်အပြီးမှာထုတ်လင်းပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြပါရှင်။အဲ့ဒီနောက်မြေယာနဲ့သဘာဝပတ်ဝန်းကျင်ဒီထိမ့်သိမ်းရေးလှုပ်ရှားသူတွေဟာ2015ခုနှစ်အတွင်းမှာအသက်ခံရတာဟာအများဆုံးနှစ်ဖြစ်ပြီးတော့အဲ့ဒီတည်းမှာလည်းမြန်မာနိုင်ငံပါဝင်နေတဲ့အစီရင်ခံစာအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အကြောင်းကိုလည်းကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်။အင်းနီဂျင်ဘဟုအာဖရိကနိုင်ငံအတွင်းအာရမပြုကျင့်မှုတွေနဲ့လူတက်မှုတွေဖြစ်ပေါ်အောင်ကမ်ပိန်းလှုပ်ဆောင်ခဲ့မှုနဲ့ဆွေကျက်တင်ခံထားရတဲ့ကွန်ဂိုနိုင်ငံဒုသမရဟောင်းရင်းပီယဲဘမ်ဘာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကထောင်နှံ18နှစ်ပြစ်ဒဏ်စီရင်လိုက်ပါတယ်။ဘမ်ဘာအနေနဲ့2012ခုနဲ့2002ခုနဲ့2003ခုနှစ်အကြားသူ့ရဲ့ကိုပိုင်စစ်တပ်ကဗဟိုအာဖရိကနိုင်ငံအတွင်းအာရမပြုကျင့်မှုတွေလူတက်မှုတွေလူရဲ့ဖျက်ဆီးမှုတွေလူမဆန်စွာပြုကျင့်ခဲ့တဲ့အပေါ်သူ့အနေနဲ့တာယာနေခဲ့တဲ့အကြောင်းဘရာဇီးနိုင်ငံသူ ICC တရားသူကြီးဆီလ်ဗီယာစတိုင်နာကပြောပါတယ်ဘမ်ဘာအနေနဲ့ရှစ်နှစ်ကြာထိန်းသိမ်းခံထားပြီးဖြစ်တာကြောင့်သူ့အပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေကအဲ့ဒီရှစ်နှစ်ကိုနှုတ်ပေးတော့မှဖြစ်တဲ့အတွက်သူ့အနေနဲ့ဆယ်နှစ်သာထပ်မံအကျဉ်းချခံရနိုင်ခြေရှိပါတယ်ဘမ်ဘာဟာပြီးခဲ့တဲ့မလအတွင်းရာဇဝမှုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝမှုစတဲ့ဆွေချက်တွေနဲ့ ICC တရားရုံးကပထမဆုံးအကျဉ်းစီရင်ချက်ချခံခဲ့ရသူလည်းဖြစ်ပါတယ်အာရမပြုကျင့်မှုကြောင့်ဆီယာဇဝမှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝမှုအဖြစ် ICC တရားရုံးကပထမဆုံးအကျဉ်းစီရင်ချက်ချခံခဲ့ရသူလည်းဖြစ်ပါတယ်
American သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုဝင်ရောက်ရှင်းပြင်ဖို့တေချာသလောက်ရှိနေတဲ့သမ္မတကိုယ်စားလှယ်လောင်း Donald Trump ကသူ့အနေနဲ့ပါတီအရာရှိတွေရထောက်ခံမှုရရှိဖို့အခက်အခဲရှိနေတယ်လို့ဝန်ခံပြောကြားလိုက်ပါတယ်။ဒါပေမဲ့ November 6ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်သူ့အနေနဲ့ Democrat Party ကသမ္မတကိုယ်စားလှယ်လောင်း Hillary Clinton ထက်စားရင်ရမုံငွေရရှိထားမှုဟာတိတိတတာနောက်ကျကြံနေတဲ့အပေါ်စိုးရိမ်မှုမရှိတဲ့အကြောင်းအင်ကာနေကပြောကြခဲ့ပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဘီလီယနာတထေးကြီးဒေါ်နယ်ထရန့်အနေနဲ့ရွေးကောက်ပွဲအတွင်းသုံးဆွဲဖို့ရမုံငွေအနည်းငယ်သာရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာစစ်ဆေးကြည့်တဲ့အခါဂျွန်လအစောပိုင်းကစလို့သူ့ထံမှာဒေါ်လာ 1.3 သန်းသာရှိပြီးတော့ပြိုင်ဘက်ကလင်တန်ထံမှာတော့ 42.5 သန်းရှိတယ်လို့ဆိုပါတယ်ဟီလာရီကလင်တန်အနေနဲ့ Wall Street လို့ခေါ်တဲ့အစုရှယ်ယာဈေးကွက်ကတထေးတွေဈေးကနေရရှိတဲ့ငွေတွေနဲ့အရှေ့အလယ်ပိုင်းကရရှိတဲ့ငွေတွေကိုသုံးစွဲမှာဖြစ်တယ်လို့ Fox သတင်းဌာနကို Donald Trump ကပြောကြားခဲ့ပါတယ်သူ့အနေနဲ့ကတော့တခြားနည်းလမ်းကိုရွေးချယ်ပြီးသူ့ကိုယ်ပိုင်ငွေကိုသုံးစွဲနိုင်တယ်လို့ Donald Trump ကဆိုခဲ့ပါတယ်
အမေရိကန်နိုင်ငံအတွင်းသနကိုင်ဆောင်ခွင့်ထိန်းချုပ်မဲ့အစိုးပြုချက်၄ခုကိုအထက်လွှတ်တော်ကဟန်တားလိုက်ပြီးနောက်တနေ့မှာပဲFlorida ပြည်နယ် Orlando မြို့မှာအမေရိကန်သမိုင်းမှာအဆိုးအဝါဆုံးလူသတ်မှုတွေလူတွေအစုလိုက်အပြုံလဲတပ်ဖြတ်မှုဖြစ်သွားခဲ့ပြီးတဲ့နောက်လွတ်တော်အနေနဲ့ဇုံတရားလှုပ်ဆောင်ပေးနိုင်ခြင်းမရှိတဲ့ပေါ်နိုင်ငံရေးပါတီအလိုက်အမျက်ဒေါသထွက်နေတာတွေကိုရော့ကျစေမယ့်အဆိုပြုချက်အသစ်ထွက်ပေါ်လာပါတယ်။အမေရိကန်နိုင်ငံအတွင်းအကြမ်းဖက်မှုအမည်စင်းထဲမှာပါနေတဲ့အတွက်လေရင်စီးကွင်းမရှိသူတွေနဲ့လုံခြုံရေးအရပုံမစစ်ဆေးခံရမယ့်အကြမ်းဖက်သမားလို့တန်တရားရှိခံရသူတွေကိုတနရောင်းချခွင့်ပေးပြင်မဲ့အဆိုပြုချက်အသစ်ကိုစီးနှိတ်လွတ်တော်အတွင်းအလေအလာအကြဆုံးလမ်းစဉ်ကိုကန်ဆောင်ထားသူလွတ်တော်အမအပါဝင်နိုင်ငံရေးပါတီနှစ်ခုစလုံးကအမတ်တွေပူးတွဲအဆိုပြုခဲ့ကြတာဖြစ်ပါတယ်။ဒီနေ့လာနေ့က Republican ဘက်ကတင်သွင်းခဲ့တဲ့အဆိုပြုချက်နှစ်ခုကို Demographic ကပယ်ချလိုက်ပြီး Demographic ကတင်သွင်းတဲ့အဆိုပြုချက်နှစ်ခုကိုလည်း Republican တို့ဘက်ကပယ်ချလိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲဒီအဆိုပြုချက်အသစ်ကိုဖူးတွဲတင်သွင်းခဲ့ကြတဲ့ Republican လွတ်တော်အမတ်၄ဦး Democrat လွတ်တော်အမတ်၄ဦးနဲ့တတိပုဂ္ဂလအမတ်၁ဦးပေါင်း၉ဦးတို့ဟာသတင်းစာရှင်းလင်းပွဲကိုအတူကျင်းပခဲ့ကြပါတယ်
ယူကရိန်းနိုင်ငံကပဋိပက္ခကိုမဖြေရှင်းနိုင်ပဲဆက်ရှိနေတာကြောင့်ရုရှားနိုင်ငံပေါ်စစ်ပွားရေးရာဒဏ်ခတ်ရယူမှုကိုနောက်6လထပ်တိုးဖို့ဘယ်ဂျီယံနိုင်ငံဘရက်ဆက်မြို့မှာပြုလုပ်နေတဲ့ EU ဥရောပသမ္မတတန်တမန်တွေရဲ့အစည်းအဝေးကနေသဘောတူလိုက်ကြပါတယ်။ EU ဖွဲ့ဝင်28နိုင်ငံကတန်တမန်တွေကနေအင်္ဂါနေ့ကမူအားဖြင့်ဒီဆုံးဖြတ်ချက်ကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်ချက်ကိုတော့ EU အဖွဲ့ဝင်ဝန်ကြီးတွေရဲ့တညီတညွတ်ထဲတရားဝင်အတည်ပြုပေးရမှာဖြစ်ပြီးတော့တောက်ကြနေကြရဲ့လူဇမ်ဘတ်မှာပြုလုပ်မဲ့အစည်းအဝေးမှာဖြစ်ကောင်းဖြစ်နိုင်တယ်လို့နောက်သတင်းပတ် EU ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံအထိလဲကြန့်ကြာနိုင်ပြီးဒါမှမဟုတ်ရင်ဒီနောက်ပိုင်းမှာဖြစ်ကောင်းဖြစ်လိမ့်မယ်လို့ Brussels မြို့ကတန်တမန်အတိုင်းဝိုင်းကပြောဆိုခဲ့ပါတယ်။လက်ရှိချမှတ်ထားတဲ့ရေယူတန်ခတ်မှုတွေမှာတော့ရုရှားနိုင်ငံရဲ့စစ်ပွားရေးလုပ်ငန်းတွေကရေနံဗန္ဒာရေးနဲ့ကာကွယ်ရေးကဏ္ဍတွေကိုပိတ်မတ်ထားတန်ခတ်ထားတာဖြစ်ပါတယ်။2014ခုနှစ်မတ်လမှာယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့တွတ်သွင်းခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ Donbas ဒေသကရုရှားလိုလားတဲ့ခွတ်တက်ရေးသမားတွေကိုကြောတောက်နောက်ခံပေးနေတဲ့အတွက် EU ကနေပထမဦးဆုံးအကြိမ်ရုရှားပေါ်တန်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီဟာအစိုးရအသစ်လက်ထက်မှာလူ့ခွင့်ရေးအခြေအနေတိုးတက်မှုတွေကိုတိုင်းတာနိုင်ဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့မနေ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရုံးမှာရှိတဲ့ရုံးမှာပဲအရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးကြားမတန်းတူအခွင့်အရေးအမျိုးသမီးရေးနိုင်ငံရေးအကျဉ်းသားတွေအရေးကျောင်းသားတွေအရေးဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာရေးသားဖော်ထုတ်ခွင့်စတဲ့ကိစ္စရပ်တွေမှာတိုးတက်မှုတွေကိုဆန့်ကျင်နိုင်ဖို့၃နာရီကြာဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တက်ရောက်သူတွေကပြောပါတယ်လက်ရှိအပြောင်းလဲကာလအတွင်းပြည်တွင်းပြဿနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းကြရမှာကုလသမဂ္ဂအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အကြံပြုခဲ့တယ်လို့လည်း88မျိုးဆက်ငြင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူတွေကပြောပါတယ်။ရန်ဟီလီဟာဒီခေတ်စဉ်အတွင်းမှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။လာမယ့်သတင်းပတ်မှာလည်းမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးကော်မရှင်နဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။
မြန်မာအစိုးရရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်ထဲ၃ရက်ကြာထိုင်းနိုင်ငံခီးစဉ်ကိုသတင်းယူကြမယ်။သတင်းနောက်တွေအနေနဲ့ပုံမှန်မဟုတ်တဲ့ကန့်သတ်မှုတွေနဲ့ကြုံနေရပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုကတင်ဒီမိုကရေစီစနစ်ကိုကူးပြောင်းနေချိန်အိမ်နီးချင်းထိုင်းနိုင်ငံမှာတော့ဆန့်ကျင်ဘက်အခြေအနေတွေကြုံနေရချိန်မှာပဲမြန်မာအစိုးရရဲ့အစစ်မြေခေါင်းဆောင်တဦးထိုင်းနိုင်ငံကိုတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်ခီးစဉ်ကိုသတင်းယူမဲ့သတင်းသမားတွေအနေနဲ့တော့ဒေါအောင်ဆန်းစုကြည်ကိုမေးမြန်းခွင့်ရမှာမဟုတ်တလို့ဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝချာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာတော့မေးမြန်းခွင့်ရှိမှာမဟုတ်ပါဘူး
မြောက်ကိုရီးယားနိုင်ငံဟာတိုင်းပြည်အရှေ့ပိုင်းကမ်းခြေကနေပယ်ထိန်တပ်ဒုံးကျည်ဆန်းသက်ပြစ်လွတ်ဖို့နောက်တစ်ကြိမ်စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပြန်ဘူးလို့တောင်ကိုရီးယားအစိုးရအရာရှိတွေကပြောပါတယ်ဗိုလ်ထိုးနေအစိုးရကပြုလုပ်လိုက်တဲ့ဆန်းသက်ပြစ်လွတ်မှုဟာတာလပ်ပြစ်မူဆူဒန်ဒုံးကျည်အမျိုးအစားမျိုးဖြစ်လိမ့်မယ်လို့ယုံကြည်ရပြီးအာရှနဲ့ပစိဖိတ်ဒေသတွေမှာရှိတဲ့အမေရိကန်အစ်စ်အခြေစိုက်စခန်းတွေကိုရောက်နိုင်တယ်လို့ဆိုပါတယ်
ဗုဒ္ဓဘုနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ဒီကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါ။နိုင်ငံအလိုက်လူ့အခွင့်အရေးအထူးကိုယ်စားလှယ်တွေကိုတာဝန်ပေးခြင်းအပြင်ပြည်ထနာတွေပိုးပြီးကြီးထွားစေနိုင်ပြီး UPR ခေါ်တနိုင်ငံချင်းစီအလိုက်လူ့အခွင့်အရေးပြန်လည်သုံးသပ်တဲ့လုပ်ငန်းစဉ်ဟာပိုးပြီးတင့်တော်တဲ့စနစ်ဖြစ်ကြောင်းဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ကမနေ့ကပြောကြားလိုက်ပါတယ်။အဲ့ဒီညီလာခံမှာမနေ့ကဘယ်လာရုစ်နိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာမီကလော့စ်ဟာရစ်ဒီကသူ့ရဲ့အစီရင်ခံစာတင်သွင်းရာမှာမြန်မာကိုယ်စားလှယ်အဖွဲ့ရဲ့သဘောထားကိုအဖွဲ့ဝင်ဖြစ်တဲ့ဒေါ်သက်တင်စာထွန်းကအခုလိုပြောကြားလိုက်ပါတယ
် My delegation is of the view that country specific mandates in the human rights council could be counterproductive given rise to confrontation
ကျွန်တော်ကိုယ်စားလှယ်အဖွဲ့ရဲ့အမြင်ကတော့ လူခွေးကောင်စီနေနဲ့နိုင်ငံလိုက်လူခွေးစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အထူးကိုယ်စားတွေကိုတာဝန်ပေးခြင်းဟာအပြုသဘောဆောင်မဲ့အစအကျိုးရုပ်စေနိုင်ပြီးထိတဲ့ရင်ဆိုင်မှုတွေအမြင်ကွဲပြားမှုတွေသဘောထားမတူတာတွေနားလည်မှုလွဲမှားတာတွေကိုဖြစ်စေနိုင်တယ်လို့ယူဆပါတယ်အထူးကိုယ်စားတွေအနေနဲ့သဟဇာတရှိစေမဲ့အခြေအနေမျိုးကိုဖန်တီးပေးပြီးစစ်မှန်တဲ့အခြေအနေဆွေးနွေးမှုမျိုးဖြစ်အောင်ဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့တက်ဆိုင်ရာနိုင်ငံနဲ့အထူးကိုယ်စားကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုမျိုးကိုရရှိစေဖို့လည်းလှုံ့ဆော်ပေးရမှာဖြစ်ပါတယ်ဒါပေမဲ့အများအားဖြင့်အထူးကိုယ်စားတွေအနေနဲ့အခုလိုထားရှိတဲ့ဥတီချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတာတွေ့ရပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်တွေကိုလူခွင့်ရေးချိုးဖောက်မှုတွေအများဆုံးရှိနေတဲ့နိုင်ငံတွေအတွက်တည်ထန့်ခန့်အပ်တာဖြစ်ပြီးဒီအတွက်လည်းလူခွင့်ရေးကောင်စီညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီချက်ကိုခံယူရတာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံလိုလူခွင့်ရေးအခြေအနေတွေဆိုးရွားနေစေနိုင်ငံအတွက်အထူးကိုယ်စားလှယ်ရှိဖို့လိုအပ်နေစေဖြစ်တယ်လို့GPS စစ်မှန်သောပြည်သူကြေးကျွံအဖွဲ့ညွှန်ကြားရေးမှူးကိုသွင်းလင်းအောင်က VOE ကိုပြောပါတယ
်။ UN ရဲ့လှုပ်ဆောင်မှုအစိတ်ပိုင်းတွေကတခုဖြစ်တဲ့အတွက်သူတို့ကတော့ပို့ပြီးတင်တယ်လို့ဟွာလေးတင်တယ်လို့ဒါမျိုးတော့ရှိမှာမဟုတ်ဘူး။သူတို့မြင်တာကိုမြင်တဲ့တိုင်းတင်တာပြီးတော့ရှေ့မှာလည်းတောက်လျှောက်ကျွန်တော်တို့ဒီ special ဟိုအထူးတန်တမာတွေနဲ့ဆက်ဆံခဲ့ပြီးတော့သူတို့ report တွေကျွန်တော်တွေ့နေတာပဲ။ဒါဖြစ်တာကိုဖြစ်တဲ့တိုင်းတင်နေတာပဲဆိုတော့ဟိုပြဿနာကိုစိုးရမယ်လို့ကျွန်တော်ကမမြင်ပါဘူး။ခုနသူတို့ပြောတဲ့အထူးတန်တမာထားတဲ့အတွက်ဟိုကောင်းကျိုးမဖြစ်ဘူးပေါ့နော်ဆိုးကျိုးတွေဖြစ်နေတယ်ဆိုတာဘသူ့အပေါ်မှာဆိုးကျိုးဖြစ်မှာလဲဆိုတော့သူတို့မျိုးကုန်ထုတ်ဖို့ပဲကြည့်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့လူခွင့်ကောင်စီကသူကဒီပြည်သူတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေအရင်ဆိုးဝါးနေလို့အထူးတန်တမာထားတာလေ။ဆိုတော့အထူးတန်တမာထားတဲ့အတွက်ကျွန်တော်ယုံကြည်ရတော့ဒီတကယ်ပြည်သူတွေအပေါ်မှာတော့ကောင်းကျိုးပဲဖြစ်စရာရှိတယ်။ဆိုးကျိုးဆိုတာတော့ချိုးဖောက်သူတွေဘက်ကပဲအမြင်နဲ့အမြင်မျိုးပဲဖြစ်နေတယ်လို့ထင်တယ
်။မနေ့ကလူခွင့်ရေးညီလာခံမှာတော့လူခွင့်ရေးအထူးကိုယ်စားလှယ်တွေကိုခန့်အပ်မဲ့အစား UPR ခေါ်တနိုင်ငံချင်းစီအလိုက်လူခွင့်ရေးပြန်လည်သုံးသပ်တဲ့လုပ်ငန်းစဉ်ဟာပိုးပြီးတင့်တော်တဲ့စနစ်ဖြစ်တယ်လို့မြမအစိုးရဘက်ကမြင်ကြောင်းဒေါ်သက်တင်စာထွန်းကအခုလိုပြောကြားခဲ့ပါတယ
်။ We believe that the UPR is the most appropriate mechanism to address domestic human rights challenges of all country through international cooperation.My delegation would like to stress that the word of the council
ကျမတို့အနေနဲ့ UPR ကိုနိုင်ငံချင်းစီလိုက်လူခွေးပုံမှန်ပြန်လည်တုံ့တက်တဲ့လုပ်ငန်းစဉ်ဟာပြည်တွင်းမှာရင်ဆိုင်နေရတဲ့လူခွေးအကဲဆတ်မှုတွေကိုနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဖြေရှင်းရမှာနိုင်ငံတိုင်းတွေတင့်တော်တဲ့စနစ်တရဖြစ်တယ်လို့ယူဆပါတယ်။ကျမတို့ကိုယ်စားလှယ်အဖွဲ့အနေနဲ့အလေးနဲ့ပြောလိုတာကတော့လူခွေးကိုလူသားအလုံးတွေထောက်ခံအားပေးရမှာနဲ့ကာကွယ်စောင့်ရှောက်ဖို့ပေါ်ဆောင်မှုဟာအလုံးအတွက်တပြေးညီဖြစ်ဖို့လိုအပ်ပြီးဓမ္မတိထံကြမှုအပေါ်မှာအမြဲပဲအခြေခံရမှာဖြစ်ပါလေ။တီးကြားရွေးထုတ်တာတသမတ်ထဲလိုက်နာဆောင်ရွက်ခြင်းမရှိတာနိုင်ငံ၏အကြောင်းတွေပေါ်မှာအခြေခံတာတွေမဖြစ်သင့်ပါဘူး
။ UPR ဆိုတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့လူထုအခြေပြုအဖွဲ့တွေရဲ့သဘောထားကိုတော့ကိုသွင်းလင်းအောင်ကအခုလိုပြောပြပါဗျ
။ UPR ကနိုင်ငံတိုင်းကလုပ်ရတဲ့ကိစ္စလေ။နိုင်ငံတစ်ခုတည်းကိုစိုးရဲဆိုပြီးတော့အဲ့လိုသတ်မှတ်ပြီးလုပ်တဲ့ဟာမျိုးမဟုတ်ဘူး။တော့မြန်မာနိုင်ငံကျတော့ဘာလို့ဖြစ်ဖြစ်ဒီဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကအလုံးလဲသိကြတဲ့အတိုင်းအရင်ဆိုးရွားတဲ့အခြေအနေမျိုးဖြစ်နေတော့အဲ့လိုမျိုးအထူးဆိုပြီးတော့ကန့်သက်ထားပို့ပြီးရွှေ့တင်တယ်လို့ထင်တယ်နောက်တစ်ခုက UPR မှာကတို့ကညင်းလို့ရတယ်အထူးသဖြင့်ဆိုရင်ကျွန်တော်တို့ကဒီဟိုလူခွင့်ရုံးပေါ့နော်ဒီ UNHRC နဲ့ပတ်သက်တဲ့ရုံးကိုအများကြီးမှထားဖို့ဆိုတော့ကျွန်တော်ကတောင်းလျှောက်ပြောခဲ့တာအဲအရင်တော့တမန်ဦးသိန်းစိန်ကိုယ်နဲ့အိုဘားမားဟိုတမန်အိုဘားမားနာတော့သူအဲ့လိုလုပ်ပေးမယ်ဆိုပြီးဂရိပေးခဲ့ UPR ကတကယ်ကြတော့ဟိုကျွန်တော်တို့လုံးတော့လုံးတင်တယ်ဒါပေမဲ့အဲ့လောက်ကြီးကျွန်တော် special reporter ပေါ့အထူးသဖြင့်တမန်ထားတဲ့အစင်းလောက်ကြီးတော့အားကိုးလို့ရတဲ့ဟာမျိုးတော့မဟုတ်ဘူးအဲ့အဲ့ဒါတော့ရှင်းရှင်းလင်းလင်းကျွန်တော်မြင်နေတာပေါ့နော်
ကိုယ်တွင်လေးအောင်ပြောပြသွားတာပါလက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့အထူးကိုယ်စားလှယ်ရဟီလီကိုအရင်ကိုယ်စားလှယ်ကင်တာနာနေရာမှာ2014ခုနှစ်ကအစားထိုးခန့်အပ်ရာမှာတော့လူခွင့်ရေးကောင်စီဥက္ကဋ္ဌကအဆိုပြုခဲ့ပြီး25ကြိမ်မြောက်စီးဝေးမှာအဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီဆုံးဖြတ်ချက်နဲ့ခန့်အပ်ခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါရရှင်ပြီးခဲ့တဲ့2015ခုနှစ်ဟာ မြေယာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအသက်ခံရမှုအများဆုံးနှစ်ဖြစ်ခဲ့တယ်လို့လန်ဒန်အခြေစိုက်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာမြေယာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူအနည်းဆုံး185ယောက်အသက်ခံခဲ့ရတာဖြစ်တဲ့အကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ Global Witness အဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာနိုင်ငံမှာလည်းအဓမ္မမြေယာတိမ်းဆဲမှုတွေမြေယာနဲ့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေအပေါ်ဖိနှိပ်မှုတွေရှိနေတယ်လို့ထောက်ပြခဲ့တာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုမနနာချမ်းကဆက်ပြီးပြောပြမှာပါရှင
်ဟုတ်ပါတယ် On Dangerous Ground အနေအများတဲ့မြေပေါ်မှာဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်ခဲ့တဲ့စီရင်ခံစာထဲမှာ2015ခုနှစ်အတွင်းအသက်ခံခဲ့ကြရတဲ့ကမ္ဘာတဝက်မြေယာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူအနည်းဆုံး185ယောက်ထဲမှာမြန်မာနိုင်ငံက2ယောက်ပါဝင်ပါတယ်။သူတို့နှစ်ဦးကတော့ကရင်တိုင်းရင်းသားစောကျော်နီနဲ့ရှမ်းတိုင်းရင်းသားလွန်းဟန်တို့ဖြစ်ကြပါတယ်။မြေယာခွင့်ရေးလှုပ်ရှားသူစောကျော်နီဟာလက်ရှိအာဏာရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူ့ကိုပြီးခဲ့တဲ့နှစ်ဇူလိုင်လ2ရက်နေ့ကအမည်မသိတနက်သမားတွေကနေဖမ်းအခရိုင်ကော့တင်းရှူရွာနီးသူ့ရဲ့အပြင်ဘက်မှာတနက်နဲ့၅ချက်ပြစ်တက်ခံခဲ့ရတာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပြီးတော့ဒေသခံတွေကတော့စောကျော်နေအသက်ခံရမှုဟာမြေယာရေးလှုပ်ရှားမှုနဲ့ဆက်ဆက်နိုင်တယ်လို့ယုံကြည်ကြပါတယ်။တခါအသက်54နှစ်အရွယ်ရှမ်းတိုင်းရင်းသားလွန်းဟမ်ကတော့သူ့ရွာအနီးလွိုင်ခမ်းဒေသမှာရှိတဲ့တပ်ထုတူဖော်ရေးလုပ်ငန်းကိုတခြား14ဦးနဲ့အတူတွားရောက်ကြည့်ရှုစဉ်တန်ရင်330ကစစ်သားတွေကနေခြေထောက်ကိုတနက်နဲ့အပြစ်ခံခဲ့ရတာတွေးလွန်ပြီးတော့တေဆုံးခဲ့ရတာဖြစ်ပါတယ်။ဒေသခံလေသမားတွေကတော့အဲ့ဒီဒေသမှာရှိတဲ့တပ်ထုတွင်လုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းဖို့နဲ့လွန်းဟမ်တိုက်စုံမှုမှာတာဝန်ရှိတဲ့တပ်ရင်း330ကစစ်သားတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းတပ်ရင်း330ကစစ်သားတွေကတော့ကိုခုခံကာကွယ်မှုအတွက်ပြစ်ခတ်ခဲ့ရတာလို့ပြောဆိုထားပြီးဒေသခံတွေကတော့လွန်းဟမ်နဲ့အပေါင်းပါတွေဟာလက်နက်မဲ့အရဲသားလေသမားတွေဖြစ်တာကြောင့်တပ်ရင်း330ရဲ့ပြောဆိုချက်ဟာမှန်မှန်ဘူးလို့တုံ့ပြန်ခဲ့ကြပါတယ်။ဒါကြောင့်စော့ကျော်နီနဲ့လွန်းဟမ်တို့လိုပဲမြန်မာနိုင်ငံမှာမြေယာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဟာနီလန်မျိုးစုံနဲ့ချင်းချောက်တိုက်ခိုက်ခံနေရတာဖြစ်တယ်လို့ Global Witness အဖွဲ့ရဲ့ဒီစီရင်ခံစာကိုဦးဆောင်ပြုစုသူတူဦးဖြစ်တဲ့ဘေလီကိုက်ကအခုလိုပြောခဲ့ပါတယ
် Many land rights activists being threatened and attacked in Burma some of the
မြန်မာနိုင်ငံမှာမြေယာအခွင့်အရေးလှုပ်ရှားသူတွေတော်တော်များများချင်းချောက်ခံရတိုက်ခိုက်ခံရတာတွေရှိပါတယ်တချို့ကိစ္စတွေကစစ်တပ်နဲ့ဆက်နွယ်နေပါတယ်။တမ်းပြီကပွင်လင်းလာချိန်မှာအရင်တုန်းကမရှာဖွေရသေးတဲ့နေရာတွေမှာတရားစတာတွေရှာဖွေတာစီမံကိန်းတွေလောက်ကြတာနဲ့အမျှတဘာဝအရင်မြစ်တွေအမျက်ထုတ်ခံရမဲ့အခြေအနေမျိုးတွေပေါ်လာရကမြေယာအခွင့်အရေးလှုပ်ရှားသူတွေတိုက်ခိုက်ခံရတာမျိုးတွေပိုများလာနိုင်တယ်လို့မြင်ပါတယ်
။ဒါကြောင့်လည်းလက်ရှိ NLD ဥဆောင်တဲ့အစိုးရအနေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖိနှိပ်ကန့်သတ်ထားတဲ့ဥပဒေတွေကိုဖယ်ရှားပြီးတော့ဒီလူတွေကိုအကာအကွယ်ပေးသင့်တယ်လို့ဘီလီကိုက်ကဆက်ပြောခဲ့ပါတယ်
။ They must better protect environmental activists. They should also
ပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့လိုပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်ကန့်သတ်ထားတဲ့ဥပဒေတွေကိုဖယ်ရှားပစ်ဖို့လည်းလိုပါလိမ့်မယ်။အထူးသဖြင့်ကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒပြခွင့်တွေကိုကန့်တတ်တဲ့ဥပဒေတွေပါမြေယာအခွင့်အရေးတွေအတွက်လှုပ်ရှားတဲ့သူတွေကိုအရေးယူထောင်ချနိုင်တဲ့ဒီလိုဥပဒေမျိုးတွေကိုဖျက်သိမ်းဖို့လိုပါတယ်မြေသိမ်းရာသိမ်းကိစ္စတွေကိုစုံစမ်းစစ်ဆေးနေတဲ့ကော်မရှင်ကိုလည်းပံ့ပိုးပေးသွားဖို့လိုပါလိမ့်မယ
်အလားတူမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာလည်းစီးပွားရေးကုမ္ပဏီကြီးတွေနဲ့မြန်မာစစ်တပ်ရဲ့မြေယာသိမ်းဆဲမှုတွေရှိပေမဲ့ဒေသခံတွေကတော့အာဏာပိုင်တွေနဲ့ထိတ်တဲရင်ဆိုင်လေးမရှိဘူးလို့အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ကချင်ပြည်နယ်ပတ်ချဆန်မူရတိုက်ဖြတ်ရေလှုပ်ရှားမှုအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးတူတော်ကပြောပါတယ်
။တနိုင်ပဲမှာပေါ့နော်။ကိုကောင်ချိုင်ဝမ်းဒေတာဟိုဒီမှာလမ်းဘေးဝေးရစင်ယူစနာကုမ္ပဏီတို့ဟိုဘာပြောရမလဲ။အဲ့ဒီတခြားကုမ္ပဏီတွေရှိတယ်ဗျာ။သူတို့ကနေပြီးတော့တင်းတာကတော့ဧကအတင်းချင်းပြီးတင်းတာ။အမြင့်ဆုံးပါဝင်ခြင်းအပါဝင်ပေါ့နော်။ဒီတော့မှမင်းချနာတဝိုက်ဆိုရင်ဒီမှန်ကင်းမဟုတ်ဘူးနဲ့စစ်ဘုချုပ်တွေကလည်းညှို့ထူပြီးတော့မှမြေပုံဆွဲခိုင်းပြီးတော့မှအဲ့ဒါကျွန်တော်နေရာပဲ။အဲ့ဒါတမပေးပါဆိုပြီးတော့လုပ်ပေးရတယ်အဲ့ဒါကြောင့်မလို့အဲ့ဒီအချက်မှဒေသခံပြည်သူတွေရဲ့ဒေရီယာတွေကတော့အများကြီးပါတော့တာပေါ့နော်ဒေသခံတွေကတီးခံနိုင်တယ်တော့မဟုတ်ဘူးဒီဘက်ဒေသမှာကျတော့ရှားနေကြင်းနေရှိတယ်ပေါ့စကိုင်းတိုင်းလိုမန္တလေးတိုင်းလိုအေရတီတိုင်းလိုဆိုတာကဘုမာတိုင်းသားတွေများတယ်ပေါ့နော်အဲ့တော့ဘုမာတိုင်းသားတွေများတဲ့နေရာမှာတော့ကြီးစံတော့ဘယ်လိုဘောတော့ပြည့်ဖို့အချင်းတို့ရှားလို့ရှိတယ်ဘယ်လိုရှားရင်တော့ကြီးစံတိတ်နေရှိပြီးတော့ပြည့်ချက်မှာပဲတည်ချတယ်
Global Witness အဖွဲ့ရဲ့တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာကမ္ဘာတဝက်နိုင်ငံပေါင်း16နိုင်ငံက မြေယာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအသက်ခံခဲ့ရတဲ့ထဲမှာဘရာဇီးနိုင်ငံကအယောက်50အသက်ခံခဲ့ရတဲ့အတွက်သေဆုံးမှုအများဆုံးစီးရင်မှာပါဝင်ခဲ့ပါတယ်ဒီနောက်မှာတော့ဖိလစ်ပိုင်နိုင်ငံက33ယောက်ကိုလံဘီယာနိုင်ငံက26ယောက်ဖြစ်ပြီးတော့မြန်မာနိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာ6ယောက်ထိုင်းနိုင်ငံမှာ2ယောက်အသက်ခံခဲ့ကြရတယ်လို့အစိုးရခန့်စာမှာဖော်ပြထားပါတယ်အခုလိုမြေယာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေ2015ခုနှစ်အတွင်းအသက်ခံခဲ့ရတဲ့အရေးအတွက်ဟာအများဆုံးနှစ်အဖြစ်မှတ်တမ်းဝင်ခဲ့ပြီးတော့2014ခုနှစ်ကနေနှိုင်းယှဉ်60ရာခိုင်နှုန်းနီးပါးပိုများလာတယ်လို့လည်းတင်းနလာနေကထုတ်ပြန်ခဲ့တဲ့ Global Witness အဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မနက်နာချမ်းပြပြသွားတာပါ။အစီအစဉ်နောက်ပိုင်းမှာလည်းအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ဒေါက်ဆန်းစုကြည်မနက်ပြန်သွားရောက်မဲ့ထိုင်းနိုင်ငံခီးစဉ်အကြောင်းကိုတင်ပြမှာပါ။ထိုင်းနိုင်ငံကိုလာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျွန်လ23ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းအလုတ်သမား3တန်းကျော်အတွက်အကာအကွယ်ရရှိနိုင်ရေးဆောင်ရွက်ပေးဖို့ရွှေပြောင်းအလုတ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေကဒေါက်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာပေးအပ်တာမျိုးတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကိုဒီသတင်းပတ်ထဲလာရောက်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရဲ့ဝင်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာမြန်မာရွှေပြောင်းလူသမားတွေကိုဥပဒေအရအကာအကွယ်ပေးဖို့ထိုင်းအစိုးရကိုမြစ်တမ်းရက်ခံပြောဆိုချက်တွေသာမကလက်တွေ့ကျတဲ့အလုပ်တွေကိုလှုပ်ဆောင်ပေးဖို့အတွက်ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကမျှော်လင့်နေကြတာပါ။ဆယ်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံအတွင်းမှာလူပုံကူးခံရသူပေါင်း 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံအတွင်းကမြန်မာလူသမားတွေအများစုနေထိုင်ရမှာအလို့သမားတွေကိုတီးတန့်အကူအညီပေးရုံနဲ့ထပ်ဖွင့်ဖို့အတွက်တောင်းဆိုသွားမယ်လို့ဆိုပါတယ်
။ခဏချင်းနဲ့ခဏချင်းနဲ့မှာအလို့သမားတွေအများဆုံးရှိတဲ့အရက်ကြီးကိုပြီးတော့မှအနေမတစ်ခုထားပြီးတော့မှစုစုပေါင်းအနည်းဆုံးရုံ၄၅ရုံလောက်ကိုမမာပြည်ကလူကုန်ကူးမှုတရှိနေနေရေးတက်ခွက်ကဒီအလို့သမားတန်ရာရှိတွေထားတယ်လို့နေပါအတရှိလို့ရေးအတရှိပေါ့။ထားမယ်။ပြီးတော့မှလူမှုဝန်ထမ်းကပါမယ်။အဲ့လိုပြည်နေပေါင်းများစွာမှာအလုပ်သမားပေါင်းများစွာကိုကျွန်တော်တို့တွေလိုအလုပ်သမားကူညီစောင့်ရှောက်တဲ့ကော်မတီတွေနဲ့ပူးပေါင်းပြီးတော့မှဆောင်ရွက်ဖို့အတွက်အဲ့လိုဟိုအစိုးရကိုဒေးရိတ်ပြောမယ်ဒီနေရာမှာအလုပ်သမားတွေပါဖြစ်နေတဲ့ရှိုးတာကိုကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ဖို့အတွက်တကယ်ကိုလက်တွေ့ကျတဲ့အစီအစဉ်လေးတွေချနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်ပြောခဲ့ဖို့အတွက်တော့ကျွန်တော်တို့မေတ္တာခံ
ဒါအပြင်ဒီလိုလှုပ်ဆောင်တဲ့အခါမှာလည်းတိုင်းပြည်ပြန်လည်ထူထောင်ရေးကာလငွေကြေးအကျက်တဲတွေရှိနိုင်မယ်ဆိုရင်ထိုင်းနိုင်ငံတွင်မှရှိတဲ့မြန်မာလူသမားတွေပြန်ပို့တဲ့ဈေးအဖြစ်လွန်ခဲ့တဲ့2012ခုနှစ်တုန်းကတောင်းခံထားတဲ့ငွေကြေးတွေကိုအသုံးပြုပြီးအကူအညီပေးရတဲ့ကိုလှုပ်ဆောင်လို့ရရှိကြောင်းကိုလည်းဆက်ပြောသွားပါတယ်
။အဲဒီတိုင်းပြည်ပြန်လေဒီ6ရက်ကာလမို့လို့ငွေကြေးရန်ပုံငွေပေးမှလည်းလို့မေးကြရှိတယ်။ကျွန်တော်တို့မှကိုယ်ပိုင်သိဆိုင်ရှိတယ်။ဘယ်မှာရှိလဲဆိုတော့2012ခုနှစ်ကအမောင်များစွာကဒီမြန်မာအလို့သမားတွေရှိကနေအလို့သမားဒီထိုင်းအလို့သမားဝန်ကြီးဌာနဟာအင်ပြန်စီဆိုပြီးတော့ဘတ်ငွေ1000စီကောက်ခံထားတာရှိတယ်။အဲ့ဒီငွေကိုအစိုးရအဖြစ်ချက်တစ်ခါမှပြန်မတောင်းခဲ့ဘူး။ကျွန်တော်ဝန်ကြီးအလို့သမားဝန်ကြီးဌာနဒီကျွန်တော်တို့ဟိုမြန်မာအလို့သမားဝန်ကြီး3ပါးပြောင်းသွားပြီ3ပါးလုံးကိုကျွန်တော်စာရေးပြီးတော့တင်ပြခဲ့တယ်။ဒီကျွန်တော်တို့ဒီအတော်အတွင်းမှာလည်းပဲဒီတာမန်ကြီး30လောက်ရှိပြီကျွန်တော်တင်ပြတာဒီငွေကိုပိုက်ဆံပြန်တောင်းပေးပါ။ဒီငွေနဲ့ကျွန်တော်အလို့သမားကူညီစောင့်ရှောက်ရန်မူတဲ့တုံးလို့ရတယ်ဆိုတော့တယောက်မှမတောင်းဘူး။
မြန်မာလူသမားကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့ထိုင်းနိုင်ငံတွင်းမှာဥပဒေပါလှုပ်အားကလစားပြီးမရရှိတာတွေနဲ့ပတ်သက်လို့ထိုင်းအစိုးရနဲ့တေးသေးချာချာဆွေးနွေးသွားစီခြင်းတယ်လို့ဆိုပါတယ်
။ထိုင်းအစိုးရကနေပြီးတော့လူသမားတွေကိုတန်းတူခွင့်ပြုဖို့ကိစ္စတွေတနေ့ကိုအစိုးရသတ်မှတ်ထားတဲ့300မရတဲ့ကိစ္စတွေကိုစော်စက်စုကြည်နေနဲ့အစိုးရအချင်းချင်းပြောပြနိုင်တယ်ဆိုရင်ကျွန်တော်တို့အဲ့လားလေးတွေကြောင်းလဲသွားမလားပေါ့။အခုကအလုပ်ရှင်ကနေအလုပ်သမားကိုခေါ်ခိုင်းတဲ့ခါကျရင်တရားဝင်လုပ်သမားတွေမတုံ့မနဲ့တရားမဝင်လုပ်သမားတွေတုံးတယ်။တကယ်တက်နာတက်လူဝင်ဖမ်းတဲ့ခါကျရင်အလုပ်သမားတွေကထောင်ကျပြီးတော့အလုပ်ရှင်ကတော့လုပ်ငန်းတွေဆက်လက်လုပ်ကင်နေတာတွေကိုကျွန်တော်တို့ကစာနဲ့ရေးပြီးတော့စော်စက်စုကြည်လက်ထဲကိုထည့်မယ်။သူကိုယ်တိုင်အဲ့ဒါလေးတွေကိုထိုင်းစိုးရကိုသူအနေနဲ့တင်ပြနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလာလာတကူကောင်းနိုင်မလားလို့ပြောလိုက်ချက်လေးဆိုထားထားတယ်ပေါ့
။ဒေါက်ဆန်းစုကြည်ရဲ့၃ရက်ကြာခီးစဉ်အတွင်းမှာတော့ပထမအဆုံးနေ့မှာထိုင်းနိုင်ငံက၅ပစုံခန့်မှမြန်မာလူသမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒုတိယနေ့မှာတော့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိတယ်လို့ဒ ASEAN and the war, the way forward counts in it. Hope you will make a season less shibare. Now, so don't you know Nimaro? Thailand and Rashburi Kay and Mashide. Tahin Sebisha, Doka, this gang of Toya Machitangule. Thai Suyaga, the Nintopian Tabarishi.
Vio it the end up, Mae Mabashi. Menepian Jadabini, my Thailand and Yoshime, Dong Sansuji, Kiz, Dreamer. တရင်ရယူနိုင်ရေးအကန့်အသတ်တွေရှိနေတဲ့အတွက်လေပြည်ရင်းပြည်ပသတင်းမီဒီယာတွေအခက်အကျုံတွေရပါတယ်ဒီဒေါ်ဆန်းစုကြည်ရဲ့ခီးစဉ်လုံခြုံရေးအတွက်အင်ရှင်ထိုင်းနိုင်ငံကသတင်းမီဒီယာတွေကိုပါကန့်သတ်မှုတွေထုတ်ပြန်လိုက်တယ်လို့မြန်မာအာဏာပိုင်တွေအနေနဲ့လည်းသတင်းသမားတွေအတွက်စီစဉ်ပေးထားတာတွေအားနည်းနေတယ်လို့သတင်းတောက်တွေကပြောပါတယ်မဆုမုံကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်ဟုတ်က
ွယ်သတင်းတောက်တွေအနေနဲ့တသက်ရရဝတ်စားစီရင်မှုသတင်းတောက်အသုံးဆောင်ပစ္စည်းတွေကိုအကန့်အသတ်နဲ့သာယူဆောင်ကြဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါသတင်းတောက်တွေအနေနဲ့ဧည့်သည်တော်ဒေါအောင်ဆန်းစုကြည်ကိုလူတွေ့မေးမြန်း권မရှိသလိုဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မေးခွန်းထုတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်ကိုလိုက်ပါသတင်းယူမဲ့ထိုင်းခြေဆိုင်အေယာဝတီသတင်းတောက်မတ်ငိမ့်ငိမ့်ကတော့သတင်းတောက်တွေအပေါ်ကန့်သတ်မှုတွေနဲ့အတူထိုင်းအနာပိုင်းနေဘက်ကလုံခြုံရေးအစီအမံတွေကိုအခုကတည်းကစတင်ပြင်ဆင်နေပြီလို့ပြောပါတယ်
ခါကကကိုကဒီပေါ့နော်ဘလို့လို့ရမလဲဆိုတဲ့ဟာကိုဟိုတေချာမသိရဘူးမှာဟိုဟိုလူမေဒီလူမေတမရယုံကိုမေးလိုက်နိုင်ငံသားရေးယုံကိုမေးလိုက်ပေါ့အကုန်လိုက်ပေးရတယ်မှာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့လေဒါပေမဲ့တိတိကျကျတော့ဘာမှမရဘူးနောက်ဆုံးဒီနေ့အထိသိရတာကဟိုထိုင်းကခွင့်ပြုရင်လက်ယူလို့ရတယ်ဟိုထိုင်းကလည်းသူကြေညာထားတဲ့အတိုင်းပဲမီဒီယာတွေဆိုလို့ရှိရင်အစိုးရမီဒီယာဆိုလို့ရှိရင်ဟိုပေါ့နော်ဘယ်ဘယ်နေရာတွေမှာလက်ယူလို့ရတယ်ပြည်မမီဒီယာတွေဆိုလို့ရှိရင်တော့ဘယ်ပိုင်းတွေမှာလက်ယူလို့ရတယ်ဆိုတော့ဟိုထုတ်ပြန်ချက်ထုတ်လိုက်တယ်ပေါ့နော
်မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်းနိုင်ငံမှာရုပ်မြင်သံကြားဌာန MRTV တခုတည်းကိုသာလိုက်ပါသတင်းယူခွင့်ပြုထားတဲ့အတွက်ပြည်ရင်းပြည်ပသတင်းမီဒီယာတွေသတင်းရယူနိုင်မှုအခက်ကြုံနေကြရတာပါခီးစဉ်မှာလိုက်ပါသတင်းယူနိုင်အောင်မြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကလည်းလိုအပ်တဲ့ပံ့ပိုးမှုတွေမရှိဘူးလို့လည်းအေယာဝတီမဂဇင်းသတင်းတောက်မငိမ့်ငိမ့်ကပြောပါတယ
်ဟို delegation နဲ့ကြတော့အစိုးရပိုင်းမီဒီယာ MRTV တခုပဲ live ခွင့်ရှိတယ်လေကြံကြားရေးရနေပြီးတော့ဒီဟာကိုကြေညာပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရဲ့နိုင်ငံတော်စီးစင်မှာတော့ပြည်မမီဒီယာတွေ live ခွင့်ရှိမယ်ဆိုတဲ့ဟာမျိုးပေါ့နော်ခွင့်ပြုမယ်ဆိုရင်တော့ပိုကောင်းတာပေါ့မှာရဲ့လို့လည်းကိုနဲ့ကိုတည်တာပေါ့ဘယ်လိုလုပ်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်တည်ရတာပေါ့
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတရက်တက်လာချိန်မှာပဲထိုင်းနိုင်ငံမှာကတော့စစ်တပ်ကအာဏာသိမ်းပြီးအစိုးရအဖြစ်အုပ်ချုပ်နေတဲ့အတွက်အိနီချင်းနှစ်နိုင်ငံရဲ့အခြေအနေဟာပြောင်းပြန်ဖြစ်နေပြီလို့အများရဲ့အဝေးပန်ခံနေရတာပါဒါပေမဲ့လည်းမြန်မာနိုင်ငံကိုယ်တိုင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုပံ့ပိုးမှုတွေမှာတော့အားနည်းနေတုံးပဲလို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကမြင်ပါတယ်
။ပြန်ကြားရေးမှာလည်းဆရာဖင်မြင့်တယောက်ပဲသူကဟိုဝင်လာတာရှိတယ်။ကျန်တာအကုန်လုံးကအရင်အစိုးရခေတ်ကဟိုတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အဲ့ဒီဝန်ထမ်းတွေကြီးပဲ။ဆိုတော့အဲ့ဒီဝန်ထမ်းတွေအနေနဲ့ဒီလိုမျိုးဟိုသတင်းတွေထုတ်ပြန်ပေးရမှာနောက်ပြီးတော့မှအခုလိုနိုင်ငံခြားခီးစဉ်တွေမှာအထင်းလိုက်ယူတဲ့အတွက်ကိစ္စတွေစီစဉ်ပေးရမှာသူတို့ဟိုအကျွမ်းတဝင်မရှိသေးဘူးလို့ထင်တယ်လေဆိုတော့ဒီလိုခြေနေမျိုးတွေရှိနေသေးတဲ့အခါကျတော့သူတို့အနေနဲ့ဒါကိုကောင်းကောင်းကင်တွယ်လို့မရသေးဘူးလို့တော့အဲ့ဒါလိုပဲထင်တယ်။နောက်သိမ့်မကြခင်မှာတော့သူတို့ဒါတွေနဲ့ပတ်သက်လို့လုပ်တဲ့ကင်တွေစီမှာဟိုပို့ပြီးတော့အဆင်ပြေသွားမယ်လို့ထင်ပါတယ်အဲ့ဒါ။
ကြာသာပတင်းနေ့ကနေစနေနေ့အထိ၃ရက်ကြာဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်မှာတော့တန်းနဲ့ချီရှိနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့အရေးကိုယ်တိုင်သိနိုင်အောင်လို့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ကထန်ဟင်းဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်မှာတော့အစိုးရပိုင်းသတင်းမီဒီယာတွေကသာသတင်းယူခွင့်ပေးမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ထိုင်းဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံအကြားသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိနေချိန်မှာပဲထိုင်းနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့23ဘွဲ့ကတော့ဒဝဲအထူးစည်းဝါးရေးဆောင်တန်လွင်မြစ်ပေါ်ရေကာတာဆောက်လုပ်မဲ့အစီအစဉ်တွေအပါအဝင်နှစ်နိုင်ငံပူးတွဲဖွံ့ဖြိုးရေးစီမံကိန်းတွေဟာဒေသခံလူမှုအတိုင်းဝိုင်းတွေအပေါ်စိုးကျိုးတွေရိုက်ခတ်လာနိုင်နေဆိုပြီးဆိုင်းငံ့ထားဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကနေရေဒီယိုအစီအစဉ်ပြင်ရုပ်မြင်သံကြားအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအတွင်းဓာတ်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုအစီအစဉ်တွေကို mobile phone တွေကနေလည်းဓာတ်ရိုက်နားဆင်နိုင်တယ်လို့အင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ဒီ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
အခုတိုင်းနာကျွန်တော်တို့လူမျိုးပေါင်းစုံဒီတိုင်းကျကျွန်တော်တို့မြန်မာနိုင်ငံကခုမှလူမျိုးပေါင်းစုံဘာသာပေါင်းစုံရှိတဲ့အခါတော့
ဒါကတော့ NLD အစိုးရတဲ့လက်ထက်မှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့အသင့်ဖြစ်နေပြီလားဆိုတဲ့အကြောင်းဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဥဆန်မိုးဝီနဲ့ဒေါ်လာလာတန်တို့ကကောက်နှုတ်တင်ပြမှာပါရှင်
။ဆိုင်းငံထားတဲ့မြစ်ဆုံရေကာတာစီမံကိန်းပြန်ဆရေးမဆရေးအတွေ့ဒေါ်အောင်ဆန်းစုကြည်ဝေခွဲမရဖြစ်နေတဲ့ဆိုရဲခေါင်းကြီးနဲ့ဇွန်လ20ရက်နေ့ထုတ် Nikkei Asian Review မှာ Sebastian Serengio ရေးသားတဲ့ဆောင်းပါးကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံရေကာတာစီမံကိန်းရဆိုင်လက်ချိန်ကစလို့ဒီစီမံကိန်းဟာမြန်မာနိုင်ငံရဲ့ခေတ်ဆိုးကကြံ့ရင်းခဲ့တဲ့ပြဿနာအဖြစ်ရှုမြင်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံသားတွေရဲ့သဘောထားရောလူမှုရေးနဲ့ပတ်ဝန်းကျင်ထိခိုက်မှုရှိမှာကိုရောတိတ်ထက်သွင်းစဉ်းစားခြင်းမရှိဘဲ2006ခုနှစ်ကဒီစီမံကိန်းကိုမြန်မာစစ်တပ်နဲ့တရုတ်အစိုးရပိုင်းစွန့်အင်ရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းတို့ကြားစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လျှက်စစ်ဓာတ်အားမီဂဝတ်6000ထုတ်ပေးနိုင်မဲ့ဒီစီမံကိန်းကြီးဆောက်တဲ့အတွက်စင်ကာပူနိုင်ငံတဲ့တောင်ကြီးတယ်လို့ဆိုနိုင်တဲ့966စတူယန်ကီလိုမီတာရှိတဲ့တစ်တော်ကြီးလေးရေရှပ်မှာဖြစ်ပါတယ်။ဒါကြောင့်လည်းပြင်းထန်တဲ့ကန့်ကွက်မှုတွေကြောင့်ထိုးစင်သမရဦးသိန်းစိန်ကဒီစီမံကိန်းကိုခိတ္တရဆိုင်ခဲ့တဲ့အတွက်ကြောင့်လေနေပြည်တော်နဲ့တရုတ်စိုးရကြားဆက်ဆံရေးတင်းမာခဲ့တာဖြစ်ပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာနိုင်ရရှိလိုက်ပြီးတက်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီစီမံကိန်းကြီးကိုပြန်ဆမလားအပိဓာပဲပိတ်ပစ်လိုက်မလားဆိုတာကိုအဆုံးအဖြတ်ပေးရမှာဖြစ်ပါတယ်။ဒီစီမံကိန်းကြီးပြန်ဆနိုင်ရေးအတွက်တရုတ်ဖက်ကတော့မြန်မာအစိုးရတစ်ကိုချင့်ကပ်ဖို့ကြိုးစားခဲ့ရမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံရဲ့အခြေခံရန်တရားအဆောက်အုံဖွံ့ဖြိုးရေးအတွက်ထောက်ပံ့ပေးသွားမယ်ဆိုပြီးနေပြည်တော်မှာရောက်ရှိစဉ်သမရဦးထင်ကျော်ကိုဂရီပေးခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့တရုတ်ရဲ့ချင့်ကပ်မှုဟာအောင်မြင်နေပုံရပါတယ်2014တုန်းကတရုတ်ရင်းနှီးမြှုပ်နှံမှုဟာဒေါ်လာ56တန်းရှိရာက2016ဧပြီလမှာဒေါ်လာ 3.3 ဘီလီယံအထိတိုးခဲ့တာဖြစ်ပါတယ်။တရုတ်စိုးရပိုင်း CITIC Corporation ကြီးကလည်းရခိုင်ပြည်နယ်ကြောက်ဖြူမှာရေနဲ့စေကမ်းနဲ့အထူးစီးပွားရေးဇုန်နယ်မြေတည်ထောင်ဖို့2015ဒီဇင်ဘာလကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မေလစောစောပိုင်းကလည်းလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်ဝမ်ပေါင်တပ်တူတွင်းကော်မတီကိုပြန်ဆဖို့နေပြည်တော်ကဗော်တူခဲ့တာတွေ့ရတယ်လို့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ
် Prime Ministers to discuss return of refugees with Suji ဒုက္ခသည်တွေနေရပြန်ရေးထိုင်းဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ Westmont Osalin ရေးသားထားတဲ့ဆောင်းပါးကိုထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖတ်ရှုရပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့မြန်မာနိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့လာမယ့်တောက်ကြနေ့တွေ့ဆုံချိန်မှာရိုဟင်ညာတွေအကြောင်းပြောဆိုဖို့မရှိပေမဲ့မ မြန်မာနိုင်ငံနေဆက်ထမ်းမဲ့ချမ်းကဒုက္ခသည်စခန်9ခုမှာဆယ်စုနှစ်တည်းနဲ့ချီးပြီးတော့ခိုးလုံးနေကြတဲ့ဒုက္ခသည်တသိန်းကျော်နေရပြန်ဖို့အရေးကိစ္စကိုဆွေးနွေးကြလိမ့်မယ်လို့အစချီရေးသားထားပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာခီးစဉ်တွင်ထိုင်းဆိုးရတာဝန်ရှိသူတွေနဲ့နှစ်နိုင်ငံဆက်ဆံရေးပုံမှုကောင်းမွန်စေဖို့ဒုက္ခသည်တွေအရေးထိုင်းနိုင်ငံမှာရှိနေတဲ့မြန်မာရွှေပြောင်းအလုသမားတွေအရေးစတာတွေအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ရှိတယ်လို့ရေးသားထားပါတယ်ဒုက္ခသည်တွေပြန်ပို့ရေးကိစ္စကိုထိုင်းနိုင်ငံဘက်ကအမြဲတမ်းစိတ်အားထက်သန်နေကြောင်းဒါပေမဲ့ဥရင်းနဲ့အညီဖြစ်ဖို့နဲ့လုံထုံးလုံနီးပိုင်းဆိုင်ရာတိမ်မွေးနေတဲ့အခက်အခဲလေးတွေရှိနေကြောင်းထိုင်းဆိုးရပြောခွင့်ရသူဗိုလ်ချုပ်ဝီရချွန်ကပြောဆိုတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရတုန်းကတော့ဒုက္ခသည်တွေကိုပြန်လည်ခေါ်ယူမှာဖြစ်တယ်ဆိုတဲ့မူဝါဒချမှတ်ခဲ့ပါတယ်ဒါပေမဲ့ငြိမ်းချမ်းရေးရယူပြီးမှသာဖြစ်လိမ့်မယ်ဆိုကြောင်းထောက်ပြထားပါတယ်တိုင်းရင်းသားအဖွဲ့အစည်းချစ်ဖွဲ့နဲ့ငြိမ်းချမ်းရေးလက်မှတ်ထိုးနိုင်ခဲ့ပေမဲ့တခြားလက်မှတ်မထိုးတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်နေစေဖြစ်တယ်လို့ထောက်ပြရေးသားထားပါတယ်အခုအစ်စ်တက်လာတဲ့မြန်မာအစိုးရကတော့ထိုင်းနိုင်ငံရောက်မြန်မာဒုက္ခသည်တွေအရေးဘာမှမပြောသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာလူများစုဗုဒ္ဓဘာသာဝင်တွေနဲ့ဒေသအာဏာပိုင်တွေရဲ့တိုက်ခိုက်မှုကြောင့်ဒုက္ခရောက်ပြီးလေနဲ့ထွက်ပြေးလာကြကထိုင်းနိုင်ငံပိုင်းနဲ့အတွင်းမှာဖမ်းဆီးခံထားရတဲ့လူဝင်ကြားဒုက္ခသည်တွေအရေးကိုတော့ဆွေးနွေးကြမှာမဟုတ်ဘူးလို့လည်းရေးသားထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးသာဖြစ်ပြီးနူးညံ့တိမ်မွေးတဲ့ကိစ္စဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကိုတနေရှင်သတင်းစာမှာဖတ်ရှုနိုင်ပါတယ်။
အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
blind alley
ဖြစ်ပါတယ်စာလုံးပေါင်းက b l i n d blind ကမမြင်ရတာမျက်စိမမြင်တာမမြင်နိုင်တာELLEY alley ကမြို့ထဲကတိုက်ကြိုတိုက်ကြားတိုက်နောက်ဖေးလမ်းကြီးကလေးလမ်းစုံအဆုံးမှာလမ်းပိတ်တဲ့နေရာကိုဆိုလိုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လမ်းအဆုံးရောက်လို့ရှေ့ဆက်မသွားနိုင်ပိတ်မိနေတဲ့အခြေအနေမျိုးပေါ့ကျမတို့မြန်မာအစိုးရတော့ဂျောင်းပိတ်မိတဲ့သဘောပေါ့ရှင်အကျိုးရှိဖို့မမြင်တာရှေ့မှာတွတ်တဲ့မဲ့လမ်းမမြင်တာကိုတနည်းအင်္ဂလိပ်လိုdead end လို့လည်းပြောလို့ရပါလေဒီ blind alley ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
ပကြသည်မီကဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်လို့ရဲကရထားတဲ့တဲလွန်စားအားလုံးကဘာကူမှဆက်သတင်းလိုက်အခြေခံလို့မရနိုင်ဘူးကြောင်ပိတ်မိနေတဲ့သဘောပဲဒီရစွတ်မှုကိုစုံစမ်းစစ်ဆေးနိုင်ဖို့ရဲကပြည်သူအကူအညီလိုနေပြီလို့အထေပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
တခုခုကရှေ့ဆက်မတိုးနိုင်တော့ဘူးကြောင်ပိတ်မိနေတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
led to blind alley.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်အခုတော့မတ်တန်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါပြန်လည်ထုတ်လွှင့်တော်မူသရရှင်နေပါဝင်ဆွေးနွေးလို့မရကြောင်းအသိပေးပါရစေရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကမဆုမွန်ပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့ဆွေးနွေးချဖို့ကတော့ဒီငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဖြစ်ပါတယ်တိုင်းရင်းသားလက်နက်ကန်တွေနဲ့မြန်မာဆွေရချာမှာတော့ငင်းချမ်းရေးအတွက်ခြေလှမ်းဆနေပါပြီပြည်သူတွေချာမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်ဆင်နှင့်ဖြစ်နေပါပြီလားတိုင်းရင်းသားလူမျိုးပေါင်းစုံနေတဲ့မြန်မာနိုင်ငံမှာမတူညီတဲ့ယဉ်ကျေးမှုဒလေထုံးစံကိုကိုယ်ယုံကြည်မှုတွေကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ဖို့ထိန်းညှိဖို့လိုအပ်နေသေးလဲဆိုတာဒီကိုဆွေးနွေးကြရအောင်ပါရှင်။ပြည်내ဆွေးနွေးပေးဖို့အတွက်အခွင့်အရေးလှုပ်ရှားသူမတ်မေးစပယ်ဖြူနောက်လူငယ်ကွန်ရက်ကမတ်တင်စာရွှန်းလက်ကြီးနဲ့ရှမ်းလူငယ်ကွန်ရက်ကဆိုင်းတော်ဆိုင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ပထမဆုံးတော့မတ်မေးစပယ်ဖြူကိုဖိတ်ခေါ်ခြင်းပါတယ်ရှင်။ဒီကျမတို့နိုင်ငံမှာတိုင်းရင်းသားပေါင်းစုံဘာသာတရားပေါင်းစုံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနေထိုင်နိုင်တဲ့အခြေအနေကောင်းပါရဲ့လားရှင်။စိုးရိမ်စရာများရှိနေပါပြီလား။
မောင်နိုင်ငံမှာဒီကာရင်ဒါမပြည့်စဲပြတဲ့ကာရင်ဒါမျိုးစုတွေနောက်ပြီးတော့ပါပါရေးမပြည့်တဲ့ဒီအုပ်စုတွေပေါ့နော် မိသားစုအပြုရှင်တဲ့နေထိုင်နိုင်ရေးအတွက်အခုဆိုရင်တဖြည်းဖြည်းကြားလိုက်ကြလေအခက်အခဲတွေရှိလာတယ်။ဆိုရင်ကြာအဖြစ်လာတယ်လို့ဒီမှာကတော့ကျွန်တော်မြင်ပါတယ်ပုံသက်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုတော့မတ်တင်စာရှင်းလက်ရေးကိုကျွန်မဖိတ်ခေါ်ခြင်းပါတယ်ရှင
်အဲကျွန်တော်အဲ့ဒီဘိုင်းမှာဆိုနှစ်ဘိုင်းလို့ပြောလို့ရတယ်ဒီဘိုင်းကကျတော့ဒီကျွန်တော်လူငယ်တွေစုဖွဲ့တွေကျွန်တော်စတင်စုဝေးကြတယ်2012လောက်ကဆိုရင်တော်တော်လေးဟိုခေခေရင်းရင်းဖြစ်တာပေါ့နော်ဒီပထမဆုံးအချိန်စုဆောင်ကြတယ်တိုင်းနဲ့ဒီနယ်အကြီးကြီးလူငယ်တွေလာရောက်ကြတယ်ဆိုတဲ့ခါမှာသူတို့အရင်ကတည်းကတခါမှလည်းမစုဆုံးဘူးဟိုတယောက်ပြည်သနာနဲ့တယောက်မတိကြအောင်ဆိုတဲ့ခါမှာသူတို့တိထားမြင်ထားကြားထားသူတို့ပြောခံထားရတဲ့အချက်လက်တွေဒီအမားတွေထင်ညာလည်းရှိရယ်ဟိုဒီလူကြီးရဆန်သူတို့ပြန်လဲအစမ်းလိုက်အစမ်းလိုက်ပေါ့နော်အဖိုးရကနေအမေကိုပြောတယ်အမေကနေသားသမီးကိုပြန်ပြောတယ်ဆိုတဲ့အချက်တွေကိုသူတို့အများကြီးခေါင်းနေထဲမှာရှိရယ်ပေါ့နော်ပြန်စုဆုံးတဲ့အခါမှာတွေ့ရတဲ့အခါမှာအချင်းချင်းဝေညှဖလှယ်ရင်းနဲ့ဟိုတိုင်းသားတွေလူငယ်တိုင်းသားအချင်းချင်းကြားထဲမှာလည်းဟိုနားလည်မှုရသွားကြတာလည်းတွေ့တယ်လို့ချိန်ထဲမှာမချိလေဒီအချက်လက်တွေလည်းအများကြီးကိုကျွန်တော်ကြုံတွေ့ရတယ်ဒါကကျွန်တော်တို့လူငယ် foreign တွေလောက်တဲ့အခါမှာမြင်တွေ့ရတဲ့အချက်ပေါ့နော်ရင်းနှီးထိတွေ့မှုများလာတဲ့အခါမှာဒီလိုမတူကွဲပြားမှုတွေကိုလက်ခံလာရတယ်မြင်တွေ့ရတဲ့ဒီကောင်းတဲ့အပြောင်းလဲတွေလည်းကျွန်တော်တို့တွေ့မြင်ရတယ်ပေါ့ဟုတ
်ဟုတ်ကဲ့ပါရှင်ချေစုပါအဲ့တော့ကျွန်မမတ်မီစပယ်ဖြူရှင်တခါပြန်ပြီးတော့ဆွေးနွေးပေးပါခုနအမပြောတဲ့အထက်မှာတော့ဒါဟိုအခက်အခဲတချို့ရှိနေပြီဒီအတူငင်းချမ်းစွာအတူရှင်တွဲနေထိုင်ရဲ့အတွက်အခက်အခဲတချို့ရှိနေပြီဆိုရင်စရာအခြေအနေတစ်ခုထိရှိနေပြီလို့ပြောပါတယ်အမအဲ့ဒါဆွေးနွေးပေးပါအောင်ရှင်ဘလောက်ထိများဆိုရင်စရာရှိနေပါပြီလဲ
ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီအရင်ကတော့ဟိုစက်တယ်ကြီးပေါ့နော်ဒီကြမ်းတောက်စက်တယ်ဖို့အတွက်အခက်အခဲရှိတဲ့အခါမှာနေနေကြတဲ့မှာအချင်းချင်းကြတဲ့မှာရှိနေတဲ့အမုန်းကြီးတွေဒီတော့ဒီရန်မိုးရီအာကာသတွေကိုကျမတို့ကဘလောက်ဖြစ်ရှိခဲ့ကြလဲဆိုတာကိုမသိတာမှန်ပါဘူးပေါ့။ဒါနဲ့ဒီခုနောက်ပိုင်းမှာဒီဆက်တယ်ရေးသတင်းမီဒီယာတွေကလည်းမြန်ဆန်လေးခူတာနဲ့အမျှပေါ့။အထူးသဖြင့်တော့ social media တွေပေါ်မှာကျမတို့ကဒီအလုံးစကားတွေပြန်ပွားလာတာပေါ့နော်။ဒီအခါမှာဒီဘာသာမကြည့်မှုလူမျိုးမကြည့်မှုပေါ်မှာအခြေခံပြီးတော့ကျမတို့ဟိုအဲ့ဒီကားရေဖြစ်သွားအောင်တော့ဒီနေ့တည်းရှိရှိနဲ့နှုတ်တော်တာလေစီးလုံးတာလေအဲဒီအုပ်စုဖွဲ့ပြီးတော့ online ကနေတိုက်ခိုက်တာလေကိုကျမတို့ဒီငယ်ငယ်ကြားထဲမှာ social media ပေါ်မှာတော်တော်လေးတက်တက်မှန်တွေ့လာရတယ်ပေါ့အဲ့တော့ online ဟာ online ပေါ်မှာရှိရပြားဟာတက်တက်တွေ့ပြားမဟုတ်ဘူးဆိုပေမဲ့လည်းကျမတို့နိုင်ငံမှာကအခုလိုမျိုးဟိုဒီနောက်ပိုင်းမှာဒီစက်တယ်ရေးမီဒီယာတွေကပုံမြင်လာတဲ့ခါကျတော့ဒါတွေကိုလည်းရောရောမျိုးပါမစံပေါ့နော်။ဒါပေမဲ့ဒီကူညာနေပိုင်းကတနင်္လာနေ့၃ရက်မှန်မှာကြတဲ့ခါကျတော့ online ပေါ်ကရှိနေကြတော့ဘယ်ကိစ္စလက်တွေ့ဘဝလို့လေကျမတို့အဲဒီအလွယ်တကူပြန့်နှံ့နေတဲ့တင်းမာတွေကိုလာခါလာတွေဆိုလည်းတကယ်တည်းယုံကြည်ပြီးတော့မှဖြတ်ပြီးတာလေပြီးတော့ဒါတွေပေါ်မှာအခြေခံပြီးတော့ဟိုခိုင်ရန်ဖြစ်သွားတာလေညှမျိုးဖွဲ့တာလေပေါ့နော်အဲ့ဒီလိုပဲကျမတို့အပြင်လက်တွေ့ပေါ်မှာအများကြီးပဲတွေ့နေရတယ်ပေါ့အထူးသဖြင့်တော့ဒီဘာသာရေးနဲ့လူမျိုးရေးအခြေခံနဲ့အဲဆိုတီကိုကျမတို့ share ကြပြီးတော့အချင်းချင်းဒီဟိုတိုက်ခိုက်ကြတာဒါကတော်တော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပေါ်နေတယ်ပြီးတော့ဟိုဒီအဓိကကတော့ဆစ်ဒီမင်းကျန်းသေးတဲ့ပြည်ရင်းစစ်ပိခနဲ့ပေါ့နော်ပြည်ရင်းစစ်ရဲ့ကျိုးကျိုးကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဒီဟိုကားကြီးနဲ့ခံရတာလေအကြောင်းနဲ့အာပစ်ခတ်တစ်ဖြတ်ခံရတဲ့အရာတွေကပြီးပြီးတော့ဒီလိုလူမျိုးရေးဘာသာရေးဆံနဲ့အာကောလာဟာလာတွေသတင်းတွေသတင်းမှားတွေကိုဖြန့်ပြီးဖို့အတွက်ပိုပြီးရေးကင်းစီတဲ့အကြောင်းတရားတွေဖြစ်လာတယ်ပေါ့နော်အဲ့လိုသတင်းတွေပေါ်မှာအခြေခံပြီးတော့လေကျမတို့ကဒီငင်းကြွားတင်ရှင်ကျနေခိုင်ရေးကိုဒီနေ့တူပေါ်မှာစစ်စစ်ဝါထိခိုက်ပါဦးကျမတို့ကတော့စိုးရိမ်နေပါတယ်။အဖြစ်လို့လည်းဆိုတော့ဒီ2012လောက်မှာကျမတို့ဖြစ်ခဲ့တဲ့ဒီရခိုင်မှာဖြစ်ခဲ့တဲ့ကိစ္စတွေပေါ့နော်။အဲဒီကိစ္စအနေစပြီးတော့ကျမတို့ကတနင်္ဂနွေလုံးထိခိုက်မှန်ဆက်ဆက်သွားပြီးတော့ဒီမင်းမသက်ဖြစ်မှုတွေပေါ့။ပြောရမယ်ဆိုရင်တော့ဒီမျိုးစုတစ်ခုနဲ့တစ်ခုစားပါတာခုနဲ့တစ်ခုစားတဲ့မှာအမုန်းတရားတွေကပုံမှန်ပြီးတော့ကြီးထွားလာတာကိုတွေ့ရတဲ့အကြောင်းဖြစ်ပါတယ်။
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ကျမဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်ဝန်တွင်းကဥချစ်မြင့်ရှိပါတယ်ရှင်ဝင်ရောက်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါကျွန်တော်တို့ကလေအခုတိုင်းရင်းသားကျွန်တော်တို့လူမျိုးပေါင်းစုံဒီတိုင်းကျကျွန်တော်တို့မြန်မာနိုင်ငံကဥမာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိတဲ့ကတော့အခုကျွန်တော်တို့ပြတ်တန်းခဲ့ရတဲ့ကာလတစ်ဆောက်မှာဆိုရင်ကျွန်တော်တို့အခုလိုငြိမ်းချမ်းစွာအတူရှင်တွဲလို့နေထိုင်လို့
ကျွန်တော်တို့အစင်းနဲ့ဖြစ်ပြီလားဆိုတဲ့ကောင်းတဲ့အောင်ကတော့ကျွန်တော်တို့ဖြေချင်တာကတော့ဆရာမရဲ့ဟိုကျွန်တော်တို့ကအုတ်ချုပ်တဲ့သူအုတ်ချုပ်တဲ့ကျွန်တော်တို့အစိုးရမင်းများနဲ့လည်းသက်ဆိုင်တယ်လို့ထင်တယ်။ဘာကြောင့်ဆိုတော့အရင်ခေတ်ကာလဆိုရင်ကျွန်တော်တို့ဖက်တဲ့ပြည်ထောင်စုကိုခွဲထွက်ရေးဝါဒဆိုပြီးတော့ကျွန်တော်တို့ဒီလိုတုံ့နှုံးပြီးတော့ဒီလိုကျွန်တော်တို့ပြည်သူလူထုရဲ့နားထဲမှာရိုက်သွင်းခဲ့တယ်လေ။အဲ့ဒီကျတော့ကျွန်တော်တို့ပြည်သူလူထုကဟိုကျွန်တော်တို့လူမျိုးချင်းချင်းဘာသာချင်းချင်းဟာဝေးတဲ့ဝေးကွာတဲ့ကွာသွားတယ်။အခုတော့ကျွန်တော်တို့ကဟိုလူထုရွေးတဲ့ဒီမိုကရေစီစနစ်ကိုကျွန်တော်တို့တွားနေပြီဆိုတော့ဒါရီယာရှေ့ဆိုရင်ကျွန်တော်တို့ငြိမ်းချမ်းစွာရှင်ွဲ့နေထိုင်ဖို့ဟာတော်တော်လေးကိုအဆင်ပြေကောင်းမွန်သွားလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုထင်နေပေါ့
ဟုတ်ကဲ့ပါရှင်ဦးချင်းမြင့်ကျေးဇူးတင်ပါတယ်အခုတော့မင်းပြားကဥမောင်ကျော်စံရှိပါတယ်ရှင်ဥမောင်ကျော်စံဝင်ရောက်ဆွေးနွေးပေးပါရှင
်ရှင်းပြရရင်ကျွန်တော်တို့တိုင်းသားရှင်းရှင်းမှာတော့ဘာမှမဖြစ်ဘူးခင်ဗျာဘာလို့ဆိုတော့လူတယောက်မှာအခြေခံအချင်းအမျိုးသားရေးစိတ်ကြတဲ့ဘာသာရေးစိတ်ကြဆိုတာရှိပါတယ်အဲ့ဒီစိတ်ကြက်နှစ်ခုမှာတစ်ခုခုတူတယ်လို့ရှိရင်ဘာမှမဖြစ်ဘူးပြောလို့ရတယ်။တိုင်းရင်းသားရှင်ချင်းဆိုတာကကိုယ်တိုင်းရင်းသားမြန်မာတိုင်းရင်းသားရှင်ချင်းမှာငါတို့ဆွေမျိုးတွေပဲငါတို့ပြည်သားရှင်တွေပဲဆိုတဲ့အသိစိတ်ကြက်တွေရှိတာကြောင့်ဘာသာရေးဘလောက်ပဲကွဲကွဲအဲ့ဒါအတူရှင်ချင်းနေဖို့မခက်ပါဘူးခင်ဗျာ
။ဟုတ်ကဲ့ပါ။အ
ဲ့ဒီမှာလည်းဒီလိုမျိုးနေလာခေကြတာပါ။အခုဆိုလို့ရှိရင်ကျွန်တော်တို့ဟောပေါ့အစိုးရကပဲလုပ်နေတာတွေရှိမယ်ရှိရင်လည်းရှိမယ်။နောက်ပြီးတော့ဘာသာမတူလူမျိုးမတူတဲ့လူမျိုးရှာတိုင်းသမားသားတွေနေပဲဖြည့်ရှင်ဖြည့်လိမ့်မယ်။ကျွန်တော်တို့တိုင်းရင်းသားရှင်းရှင်းမှာတော့ဘာမှမဖြစ်ဘူးလို့ကျွန်တော်တို့ရှင်းပါတယ်ကျွန်တော်တို့ကိုယ်တည်းပြောရှင်းပါတယ်အဲ့ဒါပဲကျွန်တော်တို့လည်းဆွေးနွေးရှင်းပါတယ
်ဟုတ်ကဲ့ပါရှင်ဥမောင်ကျော်စံကျေးဇူးတင်ပါတယ်ရှင်ဘကိုးကဆရာဦးအောင်တိန်ဝင်ရောက်ဆွေးနွေးပါရှင
်ဟိုလက်လက်ကဲရဲမှာရောပြည်ပဲမှာရောအတူရှင်းွက်နေတိုင်းဆိုတာဟိုကျွန်တော်တို့ဒီကျွန်တော်နိုင်ငံကိုပြတော်လာတဲ့အင်းလေးငယ်ချက်ကိုတော်လာခဲ့တဲ့အမိုင်းနောက်ခံရရောဂျပန်ကိုတိုက်ခဲ့ကွာပြည်ရဲ့နောက်မှာရောကျွန်တော်တို့ကကျွန်တော်တို့အချင်းချင်းတိုင်းသားလက်လက်ကန်နေရောမြန်မာပါဝင်အထူးရှင်တွဲနေဆိုင်လာခဲ့ကြတယ်အဲ့ဒီကျေကဒီစိတ်ကကျွန်တော်တို့ဒီပြည်လုံးကိုအခြေခံတဲ့စိတ်ဓာတ်လို့ကျွန်တော်ပြောရတယ်အဲ့တော့အထူးရှင်တွဲနေတိုင်းဟာကျွန်တော်တို့ခက်ခဲကြမ်းတမ်းတဲ့ဒီတမိုင်းဆိုင်ရာအခြေခံတွေကခက်ခဲကြမ်းတဲ့အနေအထားမျိုးပေါ်တော့ကျွန်တော်တို့ကလွတ်လပ်ရေးမရရင်ကာလမှာတော့မှကျွန်တော်တို့ကအခုရင်းတွဲရှင်တွဲနေဆိုင်ရေးကိုတကယ်ကရခဲ့တဲ့အနေအထားရှိရတယ်တကယ်နဲ့ရခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာဒီကြက်ကြတွေဟာလုံးဝ54ဒီ49ခုဖွဲ့ပြီးတော့ပြည်ပြည်နောက်ကျွန်တော်တို့ရဲ့ဒီစိတ်ဝင်စားမှုဟာအဲ့ဒီမှာစလာခဲ့တာ
မုံတီးရေးအမုံတရားဒါပြန့်ပွားရေးအမုံစကားတွေဖြန့်တာပေါ့နော်ဒီလိုကိစ္စမျိုးတွေကဒါပညာရေးစနစ်ရဲ့ချွတ်ယွင်းမှုလားကျမတို့ဘာတွေကိုပြင်ကြရမလဲရှင်မမေစပဲဖြူဆွေးနွေးပေးပါဘာတွေ ਉਹ များကျမတို့ပြင်လို့ရပါတယ
်ဟုတ်ကဲ့အဓိကကတော့ဟိုစနစ်ပါပဲပေါ့နော်ကျမတို့ဘလောက်ပဲတိုင်းမှာပြည်တော်မျိုးနဲ့ရေးလို့တန်းမျိုးညာရေးလို့ဟိုကြောင်းနေကြတယ်လေတကယ်လက်တွေ့မှာတန်းမျိုးညာရှိနေတိုင်းမှာပြည်တော်မျိုးနဲ့ရေးရအမှတ်သာရကိုငွေရောဒီနည်းပေါ်ဒီကြီးကြီးကောဟာတကယ်လေမိမိနဲ့ဘလောက်ကြီးမလဲတော့ပေါ့ပါတယ်ဆိုတာဟိုဒီမှာကပြန်လို့လာဆက်ပြရမယ်လို့ဖြစ်ပါတယ်အဲ့တော့ဒီကျမတို့ရဲ့ပညာရေးမှာအဲ့ဒါဒီလိုမျိုးကြီးအပြတ်ကျမတို့ကလောက်ထိအထောက်အပံ့ဖြစ်တဲ့ပညာရေးတန်းတွေကိုကျမတို့ရဲ့ကလေးတွေကသင်စားခင်ရနေပါတယ်ပေါ့နော်။ဒီမှာတမိုင်းမှာတိုင်းရင်းသားတွေနဲ့ဘာသာမျိုးဘာသာမျိုးမျိုးပေါ့နိုင်ငံရဲ့ပြည်ထောင်ရေးနဲ့နိုင်ငံရေးပြည်လက်ဆောင်ပေးတဲ့ဒီလောက်ရည်ကြီးကိုကျမတို့ကလေးတွေသင်နေရတဲ့တမိုင်းတွေကဘလောက်ထိအဲ့ဒါကိုတန်းတူညီမဖော်ပြပါတယ်ဆိုရင်အဖက်ကြီးလည်းပြန်ကြည့်ရမှာဖြစ်တယ်လို့ပြောတာဖော်ပြပုံစံအုပ်စုထဲမှာမျိုးပါပါသားမမခွဲကြဘဲအားလုံးကတန်းတူညီမဖြစ်တယ်ဆိုပြီးရေးချတာကိုမျက်စိတော်မှိတ်ပြီးဂျုံလုံးလုံးနဲ့မလုံလောက်ပါအောင်ရှက်တကယ်လည်းကျမတို့ရဲ့လူပောင်ဝင်ခြင်းဟာလူအဖက်ကြီးကတန်းတူညီမရေးသဘောတရားတွေနဲ့ဒီခွတ်တက်ကြမှုတွေကိုကျမတို့ကတိုင်းရတဲ့အခါပေါ်ပါရတဲ့အခါလုံးမိမိလားကျမတို့နိုင်ငံမှာစင့်တုံးနေတဲ့ဥပဒေကြီးမျိုးရတာစနစ်ကြီးဟာအဲ့လိုဟိုတွေပွားရေးတော်လကောင်တိုင်းတော်လကောင်ခွဲခြားဆက်ဆံနေတဲ့အပြုအမူတွေဆိုတော့ဘယ်လောက်ထိခံတားမှုကြီးနေဆောင်ရွက်မှုရှိကြလဲဆိုတဲ့ဟာတွေနဲ့တိုက်တာတွေလို့ဒီမှာတော့ဖြစ်နေ။အခုလက်ရှိမှာဖြစ်နေတာကအမုန်းစကားတွေပြန်ပွားနေတယ်ဆိုတာကိုသိချင်တယ်ဒါလည်းကိုဖြစ်ဖြစ်ရတော့ပေါ်ထုတ်ရင်းကြီးနိုင်တဲ့စနစ်ကြီးမျိုးရတာဥပဒေကြီးကိုစင့်တုံးနေတာမရှိဘူး။ပြီးတော့ဒီလိုဟိုအမုန်းစကားတွေကိုပြန်ပွားနေတဲ့တင်မန်းတွေဟုတ်ပြောပဲလေတရားပေါ်လေစစ်စစ်တက်တက်ကြီးချစ်ချစ်ပေါ်ပေါ်ကြီးမြင်လာကိုသိနေတယ်ကျမတို့ကအခွင့်ပေးထားတာဟ ့ဒါကအရေးကြီးတာမျိုးမရှိတာတွေဟာလေကျမတို့စနစ်ရဲ့စနစ်နဲ့တူတူအားနည်းမှုကိုပြတယ်လို့ကျမကတော့မြင်ပါတယ်အခုဒီကျမတို့ဒီဟိုအရင်ဒီနဲ့ဘယ်လိုဒေတာမှဖြစ်တယ်ဒီဖျားလာပေတဲ့ကိစ္စကြီးပေါ့နော်ဒီနေ့ခါမှာကျမတို့ဒီ social media ထဲမှာပြန့်နှံ့နေတာလေအချို့ကတော့တော်တော်များများပေါ့အဲ့တော့အဲ့ဒီကိစ္စကြီးဟာဟိုတစ်ခါတည်းကြီးခေါ်ထုတ်ပြမလို့ဘူးနဲ့ဒီနေ့သားထဲမှာတကြီးစစ်စစ်လာအောင်နဲ့ရှင်းပြနေတဲ့ကိစ္စတွေကိုတော့ကျမတို့အောင်ရှိတဲ့တွေဟာလိုက်ပြီးတော့စုံစမ်းအရေးကြီးနေဒီလိုရောက်ရောက်ကျမတို့အလားတူကိုဟတ်ထားတာတွေအဲ့ဒီလိုကြာလို့မဟုတ်မယ်ဆိုရင်ကျမတို့ဒီမိသားစုအပြင်ပြေးနေခံရည်အတွက်ဟတ်ထားဖြစ်စီရဲ့အပြုအမူတွေပြောဆိုပြီးလုပ်ရပြီးကိုအဆက်တနာကနေစာရှိကြကြနိုင်တယ်လို့ကျမဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မတ်မေစပဲဖြစ်ရဲ့အဲ့တော့ဒီကဘာနဲ့ရေမောင်တန်းလာရပြီဆိုတဲ့အချိန်မှာကိုရီနဲ့ဆက်ဆံအမကလူမျိုးပေါင်းစုံပါတယ်ဘာသာပေါင်းစုံယဉ်ကျေးမှုဒလိပ်စရိုက်အစုံပါပါတယ်လူငယ်တွေအနေနဲ့ဒီကိစ္စပေါ်မှာဟိုဘလောက်ထိဟိုညှိနှိုင်းယူရတဲ့ဟာမျိုးကဘလောက်ထိအရေးကြီးမလဲဒါကိုမတ်တင်စာရှင်းလင်းရေးဆွေးနွေးပေးပါရှင်
ဟုတ်ကဲ့ပါကျမတို့ဒီလူငယ်အစုအဖွဲ့အနေနဲ့ကျမတို့မြင်ချင်တာကတော့ကျမတို့နိုင်ငံပေါ့အခုလက်ရှိဆိုတော့တော်တော်လေးကိုဝီဝါးလို့ခံစားရတာကအဲကျမတို့နိုင်ငံအခုဆိုရင်ဒါညီကြေးလုပ်ငန်းတွေလုပ်ဆောင်နေပြီအဲဒီချိန်မှာလည်း Federal စနစ်နဲ့တွားမယ်ဆိုတာမျိုးတွေလည်းကျမတို့လေးကြားသိနေရတယ်ဒါပေမဲ့ဘယ်နီးလန်းဘယ်လိုနီးလန်းနေလဲဘယ်လို vision နဲ့တွားမှာလဲဆိုတော့တိတိကျကျကျမတို့အားလုံးသဘောတူလက်ခံထားတဲ့ရည်ရှိဒီမန်းချက်ဆိုတော့နိုင်ငံတော်ရဲ့ဒီမန်းချက်ဆိုတော့ကျမတို့မမြင်အောင်ဆိုတော့လူငယ်တွေနေတော်တော်လေးကိုဟိုကျမတို့မြင်ရတော့ဘယ်ကန်းကိုကတ်မလဲပေါ့နော်ကျမတို့ဘယ်ကန်းကိုရအောင်တွားမှာလဲကျမတို့လူငယ်တွေကဘယ်လောက်ထိအားတိုက်လှော်ပေးရမလဲဆိုတဲ့အပိုင်းတွေကိုကျမတို့အဲ့ဒီအပိုင်းတွေတော့တော်တော်လေးကိုအဲကျွန်တော်ဆီမှာဆွေးနွေးပွဲမျိုးဖြစ်တယ်ပေါ့နော်အခြားနိုင်ငံတွေကြည့်မယ်ဆိုရင်လည်းဒီလိုမျိုးဒီအဖျန်းမောက်ကိစ္စတွေနောက်ဒီမုန်းစကားတွေမုန်းပြဟိုအဓိကဖြန့်ပွားနေတဲ့ကိစ္စတွေကအမှန်တမ်းပြောရင်နိုင်ငံတော်ဒီဆောင်ရေးဖြစ်စဉ်တွေမှာအဖျန်းမောက်တွေကတော့အများနဲ့ရှိနေကြတယ်ဒါပေမဲ့လူငယ်တွေကလည်းအချိန်ထဲမှာသူတို့ဒီအဖျန်းမောက်တွေကိုပြန်လဲကောင်တာလုပ်ပြီးတော့သူတို့ပါဝင်ပူးပေါင်းတိုက်ချက်နေရတယ်လည်းရှိရယ်အဓိကအဖြစ်သူတို့တုံးသွားတဲ့အကြောင်းအရာကတော့ critical thinking ပေါ့နော်သူတို့ဝေဖန်ပိုင်းခြားနိုင်စွမ်းအဓိကအဲ့ဒါကိုအဓိကတုံးတယ်ဆိုတော့လူငယ်တွေကိုယ်ချင်းချင်းပြန်လဲဝေမျှတဲ့နေ့စနစ်ကသာလဲလူငယ်တွေကိုပြန်လဲပြီးတော့အသိပညာမြင့်တင်တဲ့ခါမှာလူငယ်တွေအချင်းချင်းပြောဆိုတာကပို့ပြီးတော့ဖြောက်တယ်ဆိုရင်နီလန်းနဲ့ဒီသူတို့စကေလူကိုအဓိကလောက်တာလေကိုပြန်လဲဆန်းစစ်တတ်တဲ့အကျင့်အောင်မေးခွန်းထုတ်တတ်တဲ့အကျင့်ဆိုတော့ဒါမျိုးတွေကကျွန်တော်ပညာရေးလို့လည်းပြောလို့ရတယ်အချိန်ထဲမှာလည်းပညာရေးဟိုကျွန်တော် formal ပညာရေးမဟုတ်ဘဲနဲ့စောင်းပြင်မှာပညာရေးရဆက်သွားလို့ရတဲ့ဒီလှူရှားမှုတွေပေါ့နော်လူငယ်တွေဥဆောင်လှူရှားတဲ့လှူရှားမှုတွေကနေဆက်ကျွန်တော်တို့ဒီလိုမျိုးအချိန်တွေရဆက်သွားနေကြတဲ့အစုအဖွဲ့တွေဆိုကျွန်တော်တို့ ਨੇ နိုင်ငံရေးအချိန်တွေသဘောတဘာဝတူညီတဲ့နိုင်ငံတွေမှာဆိုစတင်မြင်နေရတယ်ပေါ့နော်ဆိုတော့ဒီအချိန်ထဲမှာလည်းဒီလူငယ်မျိုးသမီးတွေကိုယ်တိုင်ကသူတို့ကိုယ်တိုင်ပါဝင်ပြီးတော့ဒီလူငယ်မျိုးသမီးတွေကိုပြန်လဲလှုံ့ဆော်ပြီးတော့ဒီလိုမျိုးမုန်းစကားပွားလာတာမျိုးတွေဒီလိုမျိုးဖြစ်လာနိုင်ခြေရှိတဲ့ပြည်ပခါတွေကိုကြိုတင်ကာကွယ်မှုတွေသူတို့ကိုယ်တိုင်ဥဆောင်ကြရတယ်လေကျွန်တော်နိုင်ငံကမှာတော့တွေ့မြင်လာရပြီဆိုတော့မြန်မာနိုင်ငံမှာလည်းဒီလိုအချိန်တွေကျွန်တော်ကမ်ပိန်းတွေလုပ်ကြတာတွေပါဝင်တက်ချက်ကြရတယ်လူငယ်တွေအများကြီးဥဆောင်ပါဝင်လာကြတာတွေ့ရသလိုဒီချိန်ထဲမှာလည်းဒီ extreme လို့ကျွန်တော်ပြောလို့ရတယ်ဒီလိုမျိုးအစွန်းရောက်ဝါဒတွေကိုဖြန့်ဝေနေတဲ့စုဖွဲ့ရလည်းရှိနေကြတယ်ဆိုတော့ဒီအစုဖွဲ့တွေကနေတဆင့်နီးဆက်တဲ့လူငယ်အစုဖွဲ့တွေလူငယ်တွေအခုဆိုတောင်းနေထောင်နေကြပြီဒီဘာသာရေးအမုန်းတရားကိုတိုးပွားအောင်လုပ်နေကြတဲ့ညီအစ်ကိုကျွန်တော်တော်တော်လေးကိုစိတ်မကောင်းတော့ဖြစ်မိတယ်
ကျမတို့ရဲ့အင်ကာနစ်ညာချန်တရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရနာခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်
ဗုဒ္ဓဘုနေ့နက်ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Syria သမ္မတဘာရှား al-Assad က Syria Parliament ရှေ့မကြသေးခင်ကမိန့်ခွန်းပြောကြရမှာအကြမ်းဖက်မှုကိုအမြစ်ပါမကြံမတုတ်တင်နိုင်ဘူးဆိုရင် Syria နိုင်ငံမှာတွေးထွက်တန်ယူမှုဘယ်တော့မှပြီးဆုံးလိမ့်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဆီးရီးယားနိုင်ငံရဲ့အစိပ်ပိုင်းအားလုံးကိုလွတ်မြောက်စေမယ်ဆိုတဲ့ကတိပြုချက်နဲ့အတူဒီအထက်ပါအတိုင်းပြောကြားသွားတာဟာလက်ရှိအခြေအနေနဲ့လုံးဝကိုကွဲလွဲနေပါတယ်။ဒီကနေ့ဖြစ်နေတဲ့အခြေအနေတွေကိုဖန်တီးရမှာသူကိုယ်တိုင်ဓာတ်ရိုက်ပါဝင်ခဲ့တယ်ဆိုတဲ့အချက်ကိုအာဆက်ကခါတိုင်းလိုပဲညှင်းဆန်ထားတယ်လို့အမေရိကန်နိုင်ငံသားရဲ့လက်ထောက်ပြောခွင့်ရာမတ်တိုနာကပြောကြားလိုက်ပါတယ်။အခုအခါမှာ IS တို့ဟာဆီးရီးယားနိုင်ငံတွင်းမှာခြေကုပ်ရပြီးသူတို့ဖာသာရက်တီနေနိုင်ပြီဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကျော်ဆီးရီးယားပြည်သူ4သိန်းကျော်မသေဆုံးကြရခင်ကာလာတုန်းက ဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေကိုအာဆက်ကနေရဲရဲဆက်ဆက်နှိမ်နှင်းခဲ့ရတာစီးရီးယားပြည်တွင်းစစ်စတင်ခဲ့ရတယ်ဆိုတာကိုအမှတ်ရဖို့အရေးကြီးပါတယ်။ထိုစဉ်ကစပြီးစီးရီးယားအစိုးရကိုဆန့်ကျင်သူတွေအားလုံးကိုအကြမ်းဖက်သမားလို့ကင်မွန်တက်ခဲ့ပါတယ်။ထောင်ပေါင်းများစွာသောဒီလိုလူတွေဟာအာဆက်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကျဉ်းထောင်တွေထဲမှာပျောက်ဆုံးသွားခဲ့ပါတယ်။သူဟာစီးရီးယားပြည်သူတွေကိုအစိတ်တန်းငွေအပါအဝင်ဘုံကျဲတက်ဖြတ်ခဲ့ပါတယ်။အငတ်ထားပြီးတော့ညှဉ်းပန်းနှိပ်စက်မှုကိုစစ်လက်နက်သဖွဲ့အသုံးပြုခဲ့ပါတယ်ဒီလောက်ရက်တွေကိုလွတ်မြောက်ရေးနီးပြူဟာလို့ဘလို့မှခေါ်ဆိုလို့မဖြစ်ပါဘူးအကြမ်းဖက်မှုဆိုင်ရာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းပဲအကြမ်းဖက်မှုကိုအမြင့်ပါမကြံတုတ်တင်မဲ့ဆိုတဲ့အာဆက်ရဲ့လိဇယ်ပြောဆိုမှုကိုဖော်ပြထားပါတယ်အာဆက်အစိုးရဟာအယ်ကိုင်ဒါနဲ့အခြားအကြမ်းဖက်ကွန်ရက်တွေစီးရီးယားကိုဖျက်ဆီးပြီးအီရတ်မှာရှိတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုစစ်ဆင်ဖို့နှစ်ပေါင်းများစွာခွင့်ပြုထားခဲ့ပါတယ်။တကယ်တော့အဲ့ဒီအကြမ်းဖက်ကွန်ရက်တွေထဲမှာ IS အပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေပါဝင်နေတာပါ။ဒီအဖွဲ့တွေဟာစီးရီးယားနဲ့အီရတ်ပြည်သူတွေကို2015ခုနှစ်အတွင်းအကြမ်းဖက်တိုက်ခိုက်ခဲ့ပြီးပြည်ပအကြမ်းဖက်သမားထောင်ပေါင်းများစွာကိုစီးရီးယားနိုင်ငံမှာလာရောက်တိုက်ခိုက်ဖို့ဆက်လက်ဆွဲဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။အာဆက်ကသူ့ရဲ့မိန်ကုန်းထဲမှာအောင်ပွဲမှာတပါတခြားရွေးချယ်စရာနည်းလမ်းမရှိဘူးလို့ဆိုထားပါတယ်။သူအဲ့ဒီလိုပြောပြီးနှစ်ရက်အကြာမှာပဲအလက်ပုံမြို့နာကစေယုံ၃ခုထပ်ပြီးတော့အတိုက်ခိုက်ခံခဲ့ရပါတယ်။လေကြောင်းကနေစေယုံတွေကိုပိတ်မထားတိုက်ခိုက်တာဟာအာဆက်ရဲ့လွတ်မြောက်ရေးနှီးပြူဟာပဲဖြစ်ပါတယ်။ဒီလိုလောက်ရက်မျိုးဟာဘာရှာအယ်အာဆက်သူ့ရဲ့တရားဝင်မှုဆုံးရှုံးနေပြီဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့အင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကပြောဆိုပါတယ်။
He continues to carry out heinous acts of violence against his own people. That's why it's impossible for him to.
သူဟာသူ့ရဲ့ပြည်သူတွေအပေါ်ကြောက်မက်ဖွယ်အကြမ်းဖက်မှုတွေဆက်လက်ပြုလုပ်နေပါတယ်။ဒါကြောင့်သူ့ရဲ့တိုင်းပြည်ကိုစီးယုံမယ်ဆိုတဲ့ပြောကြားချက်တွေကိုအကောင့်ထက်ဖော်ဖို့မဖြစ်နိုင်တော့ဘူးလို့ပြောသွားတာဖြစ်ပါတယ်။တကယ်တော့အာဆက်ယာရုဆက်လက်တည်မြဲနေတာဟာဆီးရီးယားနိုင်ငံတွင်မတည်ငြိမ်မှုတွေနဲ့ယုံရင်ဆန့်ခတ်မှုတွေပုံမှုဖြစ်ပွားစေပါလိမ့်မယ်။သူဟာယာရုဆွန့်လွတ်ဖို့အချိန်တန်ပါပြီ။ဒါမှသာစီးရီးယားပြည်သူတွေရဲ့သူတို့စိတ်တိုင်းကျရွေးချယ်တဲ့နိုင်ငံရေးလမ်းကြောင်းအတွေ့ကျဲနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကူညီခွင့်ရရှိမှာလည်းဖြစ်ကြောင်းပါရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်ခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။မြောက်ကိုရီးယားနိုင်ငံဟာတိုင်းပြည်အရှေ့ပိုင်းကမ်းခြေကနေပက်ထိန်တပ်ဒုံးကျည်တစ်ခုကိုပုတ်ထုနေကပြစ်လွတ်ခဲ့ပေမဲ့အ ਨੇ စုံတစ်ချိန်ကတော့မအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။ပုတ်ထုနေအစောပိုင်းကအခုလိုနှစ်ချိန်ပြစ်လွတ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာတာလတ်ပြစ်မူဆူဒန်ဒုံးကျည်အမျိုးအစားဖြစ်လိမ့်မယ်လို့ယုံကြည်ရပြီးအာရှနဲ့ပစိဖိတ်ဒေသမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုရောက်နိုင်ပါတယ်။အေပီလာတို့ကလည်းအလားတူဒုံးကျည်မျိုးမြောက်ကိုရီးယားက3ချိန်တိုင်းတိုင်းစမ်းသပ်ပြစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မေလာတုန်းကလည်းမူဆူဒန်လိုယူဆရတဲ့ဒုံးကျည်တစ်ခုကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကာဗီကမြောက်ကိုရီးယားအနေနဲ့ရန်လိုတဲ့အပြုအမူတွေကိုရပ်တန့်ဖို့အချိန်တန်ပြီလို့အင်္ဂါနေ့မှာပြောကြားခဲ့ပါတယ်။အိနေချင်းဗဟိုအာဖရိကနိုင်ငံအတွင်းအာရမပြုကျင့်မှုတွေနဲ့လူသတ်မှုတွေဖြစ်ပေါ်အောင်ကမ်ပိန်းလှုပ်ဆောင်ခဲ့မှုနဲ့ဆွဲချက်တင်ခံထားတဲ့ကွန်ဂိုနိုင်ငံဒုသမ္မတဟောင်းရင်ပီယဲဘမ်ဘာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကထောင်ဒဏ်18နှစ်ပြစ်ဒဏ်ဆင်ရင်လိုက်ပါတယ်။ဘမ်ဘာအနေနဲ့2002ခုနှစ်နဲ့2003ခုနှစ်ကြားသူ့ရဲ့ကိုယ်ပိုင်စစ်တပ်ကဗဟိုအာဖရိကနိုင်ငံအတွင်းအာရမပြုကျင့်မှုတွေလူသတ်မှုတွေလူရဲဖျက်ဆီးမှုတွေလူမှုဆန်ဆာပြုကျင့်ခဲ့တဲ့အပေါ်သူ့အနေနဲ့တရားနေခဲ့ကြောင်း ICC တရားသူကြီးကပြောပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာအစိုးရတည်လက်ထက်မှာလူခွင့်ရေးအခြေအနေတိုးတက်မှုတွေကိုတိုင်းတာနိုင်ဖို့အရဖက်လူအဖွဲ့အစည်းတွေနဲ့မနေ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရောက်မှာပဲအရဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။မြန်မာအစိုးရရဲ့အတိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်အခုသတင်းပတ်အတွင်း၃ရက်ကြာထိုင်းနိုင်ငံခီးစဉ်ကိုသတင်းယူကြမဲ့သတင်းတောက်တဲ့အနေနဲ့ပုံမှန်မဟုတ်တဲ့ကန့်တမှုတွေနဲ့ကြုံနေရပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုကနေဒီမိုကရေစီနစ်ကိုကူးပြောင်းနေချိန်အင်းနေချင်းထိုင်းနိုင်ငံမှာတော့ဆန့်ကျင်ဘက်တဲ့အခြေအနေတွေနဲ့ကြုံနေရချိန်မှာပဲမြန်မာဆိုးရရဲ့အစိမ့်မြင်ကောင်းဆောင်တူထိုင်းနိုင်ငံကိုသွားရောက်မှအခီးစဉ်လည်းဖြစ်ပါတယ
်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်
ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.